Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။2016ခုနှစ်ဩဂုတ်လ12ရက်တောက်ကြနေ냐ပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီနေ့ညပဲသတင်းတွေကိုရှားဖောက်နေကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။Republican သမ္မတလောင်ဒေါ်နယ်ထရမ့်ကိုမထောက်ခံဘူးလို့ Republican ပါတီမှာထင်ရှားသူအယောက်90ကျော်ကပြောလိုက်ကြပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကဟွာဝေအပန်းဖြေကမ်းခြေအပါအဝင်ဒေသ၄ခုမှာနှစ်ရက်ဆက်ဘုံးဖောက်ခွဲမှုတွေပြီးလူ၄ယောက်ထဏ်မင်းတေဆုံးသွားပါတယ်။အရှေ့တရုတ်ပင်လယ်ထဲမှာတရုတ်ငါးဖမ်းသမားတွေကိုဂျပန်ကမ်းခြေဆောင်တပ်ကကယ်တင်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုမနက်ခင်းနာဆင်ရမယ့်သတင်းလွှာတွေထဲမှာတော့ထိုင်းနိုင်ငံမှာဘုံးဖောက်ခွဲမှုဇက်တိုက်ဖြစ်ပေါ်ခဲ့တာမှာထိုင်းနိုင်ငံရောက်မြန်မာတွေရဲ့လုံခြုံရေးကဘယ်လိုရှိပါလဲ။
အင်္ဂလိပ်တိပြေကျနာတာအခုအချိန်မှာသွားသွားလာချင်းမျိုးနဲ့လူသားရင်းရိုင်းချင်းနိုင်ရင်သွားဖို့ရယ်ပြီးတော့သွားလို့ဆက်လက်သွားလို့ရှိရင်လည်းအထောက်အထားကြီးပြည်စုံသွားဖို့ပေါ့လေ
ထိုင်းနိုင်ငံရောက်မြန်မာရေးလှုပ်ရှားသူ၈နှစ်ဦးအောင်မျိုးတန်ရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်ဒီကနေ့ကျင်းပခဲ့တဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံအတွက်အစိုးရနိုင်ငံရေးနဲ့လက်နက်ကိုင်ထိပ်ပိုင်းတာဝန်ရှိသူတွေတွေ့ဆုံပြီးမူပေါင်းတွေပြန်လည်သုံးသပ်တဲ့အခြေအနေရောဘယ်လိုရှိပါသလဲအခုကျင်းပနေတဲ့ Rio Olympic အားကစားပြိုင်ပွဲရဲ့ဒီကနေ့အခြေအနေတွေကိုလည်းနားဆင်ကြရမှာပါအမေရိကန်ပြည်ထောင်စုအစိုးရရုံးဆိုင်ရာဒေသတစ်ဝိုက်ကိုအမေရိကန်ရဲ့52ခုမြောက်နဲ့နောက်ဆုံးတိုးတဲ့ပြည်နယ်တစ်ခုအဖြစ်သတ်မှတ်နိုင်ရေးလူမှုစန္ဒခံယူပွဲကျင်းပဖို့လည်းရှိပါတယ်ဒီလိုသတင်းဆောင်ပါတွေတော်မင်းမြတ်ချက်တွေမတိုင်ခင်အခုအရင်ဆုံးတောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှာဖောင်တို့ကကြီးညာပါမယ်ရှင
် Republican Party မှာထင်ရှားတဲ့လူတွေထဲပါတီသမ္မတလောင်း Donald Trump ကိုမထောက်ခံဘူးလို့ပြောတဲ့ဒုတိယအုပ်စုတစ်ခုထပ်ထွက်လာပါတယ်ကွန်ဂရက်လွှတ်တော်အမတ်ဟောင်းတွေသမ္မတဟောင်းတွေဖြစ်ကြတဲ့ Ronald Reagan နဲ့ Bush နှစ်ယောက်စလုံးရဲ့အစိုးရအဖွဲ့တွေလက်ထက်မှာအဆင့်မြင့်တာဝန်ယူခဲ့သူတွေအပါအဝင်ပါတီဝင်ယောက်90ကျော်ကနိုင်ငံလုံးဆိုင်ရာ Republican Committee RNC ဥက္ကဋ္ဌ Rins Private previous စီကိုပို့တဲ့စာထဲမှာအဲ့လိုပြောထားကြတာပါ Republican Party ရဲ့ရန်ပုံငွေအချိန်ဝန်တန်းနဲ့ကြော်ညာတွေကိုသုံးပြီး Trump ကိုအထောက်ကူပေးနေတာအဲ့လူတွေကရက်စီခြင်းပြီးအထက်အောက်တွတ်တော်ယူကောက်ပွဲဝင်မဲ့သူတွေအတွက်အရင်မြစ်တွေကိုသုံးစေခြင်းပါတယ်နိုဝင်ဘာလမှာလုံးမဲ့သမ္မတယူကောက်ပွဲမှာ Trump အနိုင်ရဖို့လာလာကနေ့စဉ်နဲ့မျှနည်းလာနေပြီလို့သူတို့ကဆိုကြပါတယ် Trump နဲ့ပတ်သက်ပြီးသူတို့ပြောတဲ့အကြောင်းပြချက်တွေထဲမှာအီရတ်စစ်ပွဲမှာကြာဆုံးသွားတဲ့ Muslim American စစ်သားရဲ့မိဘတွေနဲ့အခြေတင်ဖြစ်တာတနက်ပိုင်ဆိုင်ခွင့်ထောက်ခံသူတွေကဟီလာရီကလင်တန်ကိုတနက်နဲ့ပြစ်တင်တဲ့ပုံစံမျိုးအရေးအမွေပြောဆိုတာကြီးမားတဲ့ကိစ္စရပ်တွေမှာရောအသေးအဖွဲတွေမှာပါလိန်ညာပြောဆိုတာတွေပေါ်ဝင်ပါတယ်ဒီစားနဲ့ပတ်သက်ပြီးထရမ့်ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ဘက်ကဘာတုံ့ပြန်ချက်မှထွက်မလာသေးပါဘူးပြီးခဲ့တဲ့တနင်္လာနေ့တုန်းကလည်း Republican Party တွေကအမျိုးသားလူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ်လုတ်ခဲ့မှုတွေထောက်လန်းရေးအကြီးအကဲဟောင်းတွေနဲ့ကုံသွယ်ရေးဆိုင်ရာကိုယ်စားလှယ်ဟောင်းတွေအယောက်90ကသူတို့တဲကဘယ်သူမှ Donald Trump အတွက်မဲပေးမှာမဟုတ်ဘူးလို့ပြောထားတဲ့စာတစောင်ကိုလက်မှတ်ရေးထိုးပြီးထုတ်ပြန်ခဲ့ကြပါသေးတယ်
။ကနေဒါနိုင်ငံ Ontario ပြည်နယ်အတွင်းမှာဗုဒ္ဓဟူးနေ့ကအများသူငါရှိရာနေရာကိုဖောက်ခွဲမှုလုပ်ဖို့သွားရတဲ့ကနေဒါအမျိုးသားတဦးဟာအသွားလမ်းတက္ကစီပေါ်မှာပဲတပ်ဖြတ်ခံလိုက်ရတယ်လို့ရဲတွေကပြောပါတယ်။အဲ့ဒီလူဟာအရင်တုန်းကလည်းအကြမ်းဖက်မှုနဲ့တန်တရားဖြစ်ခံထားရတဲ့သူဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ကအသက်24နှစ်အရွယ် Aaron Driver စီးလာတဲ့တက္ကစီကိုရဲတွေကဝိုင်းရင်ထားချိန်မှာပဲသူ့ကိုယ်သူဖောက်ခွဲပစ်လိုက်တယ်လို့တော်ဝင်ကနေဒါရဲတပ်ဖွဲ့အကြီးအကဲ Geneva Strachan ကကြာတာပြည်နယ်မှာသတင်းထောက်တွေကိုပြောပါတယ်။အဲ့ဒီဖြစ်ရဟာ Ontario ပြည်နယ် Strathroy မြို့မှာဖြစ်ပွားခဲ့တာပါ။ဒါပေမဲ့လည်း Aaron Driver ဆိုသူဟာပောက်ကွဲမှုကြောင့်သေဆုံးသွားတာလား။ဒါမှမဟုတ်ရဲတွေရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားတာလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ Taxi ကားကိုမောင်းတဲ့သူကတော့ပောက်ကွဲမှုကြောင့်ဒဏ်ရာအနည်းငယ်ရသွားပါတယ်။ Aaron Driver ဟာ ISIS စစ်သွေးကြွတွေကိုတစ္ဆာခံထားတဲ့ဗီဒီယိုတစ်ခုကို online ပေါ်မှာတင်ထားခဲ့ပြီးသူ့အဆို Islam တွေရဲ့ရန်သူတွေကိုတိုက်ခိုက်သွားမယ်လို့လည်းပြောဆိုထားတယ်လို့ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ဒါ့အပြင်သူဟာအစ္စလာမစ်စစ်သွေးကြွတွေကိုထောက်ခံတယ်လို့လည်းပြည်တွင်းသတင်းမီဒီယာတစ်ခုကိုပုံပွင့်လင်းလင်းပြောဆိုခဲ့သူဖြစ်ပါတယ်။ Aaron Driver ဟာပြည်သူလူထုရဲ့လုံခြုံရေးကိုချိန်ချောက်တယ်ဆိုတဲ့အမှုနဲ့2015ခုနှစ်ဇွန်လကဖမ်းဆီးခံခဲ့ရဖူးပါတယ်။ဒါပေမဲ့တရားရုံးရဲ့ကြီးကြပ်ဆောင်ကြည့်မှုအောက်မှာပြန်လွတ်လာခဲ့ပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းမှာမနေ့ကနေ့ဒီကနေ့နှစ်ရက်ဆက်တဲ့ဘုံဖောက်ခွဲမှုတွေဖြစ်တာကြောင့်လူ၄ယောက်ထဲမှာတည်ဆုံပြီးဒါဇင်နဲ့ချီပြီးတော့ထိခိုက်ဒဏ်ရာရပါတယ်။ဟွာဟင်အပန်းဖြေကမ်းခြေကျုံးစုတွေအများပြားရှိတဲ့ဆူရထာနီမြို့ကဘာလက်ခီးတွေတွေအသွားများတဲ့ပုကက်နဲ့တောင်ပိုင်းထရန်အပန်းဖြေဒေသတွေမှာပေါက်ကွဲမှုတွေဖြစ်တာပါ။ဒီပေါက်ကွဲမှုတွေဟာဒေသတွင်းမှာအဖြတ်အမောက်လူလူတွေရဲ့လုံရက်ဖြစ်နိုင်ပြီးအစ္စလာမ်စစ်သွေးကြွတွေရဲ့လုံရက်လို့မြူဆတဲ့အကြောင်းရဲတပ်ဖွဲ့ပြောခွင့်ရရဲမှူးကြီးခရစ်ဆာနာဖတ်တနာချရုံးကဒီကနေ့ပြောပါတယ်။တိုင်းပြည်တည်ငြိမ်ပြီးစီးပွားရေးနဲ့ခီးသွွားလုပ်ငန်းတွေတိုးတက်ကောင်းမွန်လာအောင်ဦးတည်ဆောင်ရွက်နေချိန်မှာဒီဘုံပေါက်ကွဲမှုတွေဖြစ်တာဟာ လူကြားမှာရှုပ်ထွေးမှုတွေဖြစ်အောင်တသက်ဖန်တီးလှုပ်ဆောင်တာလို့စစ်ဆေးရေးအဖွဲ့အကြီးကပြယုချန်တို့ခြားကပြောပါတယ်။မကြာခင်ကကျင်းပခဲ့တဲ့လူစန္ဒခိုင်ပွဲမှာစစ်ဆေးရေးကဥဆောင်ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုတန်းနဲ့ချီတဲ့ထိုင်းနိုင်ငံသားတွေကအမေပြီးတည်ပြုခဲ့ကြပါတယ်။အဲ့ဒီလူလူဆန္ဒခိုင်ပွဲဟာရွေးကောက်ပွဲအစ်တွေကျင်းပနိုင်ဖို့လမ်းပွင့်သွားတာဖြစ်တယ်လို့စစ်ဖက်ခေါင်းဆောင်တွေကပြောပေမဲ့ဝေဖန်သူတွေကတော့ဒါဟာတိုင်းပြည်မှာစစ်တပ်ရဲ့အကန့်ကဏ္ဍကိုနောက်နှစ်ပေါင်းများစွာဆက်ပြီးထားရှိနိုင်အောင်ကြိုးပမ်းတာလို့မြင်ကြပါတယ
်။တရုတ်နိုင်ငံကဒါအပိစေယုံတစ်ခုမှပောက်ကွဲမှုဖြစ်တာကြောင့်လူ21ယောက်ထပ်မံတေဆုံးပြီး9ယောက်ဒဏ်ရာရသွားတယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။ဟူပိုင်ပြည်နယ်အလဲပိုင်းဒဏ်ရာမြို့မှာဖိအားမြင့်ရင်းနှင်းငွေပိုက်ပောက်ကွဲတာလို့တာဝန်ရှိသူတွေကပြောပါတယ်။ကြာတာပရင်းနေကအဲ့ဒီပောက်ကွဲမှုဟာတရုတ်နိုင်ငံစစ်မှုလုပ်ငန်းတွေမှာမတော်တဆဖြစ်ရတွေမကြာခဏဆိုသလိုဖြစ်နေတဲ့အထက်ကနောက်ဆုံးထွက်လာတဲ့ဖြစ်ရဖြစ်ပါတယ်။ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေပါတယ်။တရုတ်နိုင်ငံမှာစစ်မှုလုပ်ငန်းပိုင်းဆိုင်ရာစံနှုန်းသတ်မှတ်ချက်တွေအားနည်းတာကြောင့်နှစ်ပေါင်းများစွာပြစ်တင်ဝေဖန်ထားခံရတာပါ။ဒါပေမဲ့လည်းအခြေအနေတိုးတက်လာအောင်လုပ်မယ်ဆိုပြီးတရုတ်ဆိုရတာဝန်ရှိသူတွေကအခိုင်အမာပြောဆိုထားပါတယ်ရှင်။
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တောက်ကြညာပဲတရင်တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အရှေ့တရုတ်ပင်လယ်ထဲမှာတရုတ်ငါးဖန်သမား6ယောက်ကိုဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကဂျာတာဘရီနီမနက်ပိုင်းမှာကယ်တင်လိုက်ပါတယ်။ဂျပန်လက်ထက်မှာရှိတဲ့ဆန်ကော့ကူကျွန်းစုတွေအလွန်မှာဂရိကုန်တင်သင်္ဘောတစ်စင်းနဲ့တိုက်ပီးပြီးတရုတ်ငါးဖန်သင်္ဘောနှစ်သွားတာပါ။တရုတ်ကလည်းအဲ့ဒီကျွန်းစုတွေကိုသူတို့ပိုင်နေလို့ပြောထားပြီးဂျောင်ယူလို့ခေါ်ပါတယ်။ငါးဖန်သင်္ဘောပေါ်မှာပါတဲ့အထက်ကပျောက်နေတဲ့နောက်ထပ်သင်္ဘောသား6ယောက်ကိုဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကဆက်ရှာနေပါတယ်။ကယ်တင်လိုက်တဲ့ငါးဖန်သမားတွေကိုကျမ်းမာရေးဆိုင်ရာစစ်ဆေးပေးဖို့အတွက်အနာဂါအီရှိကကိကျွန်းကိုခေါ်သွားပြီးစစ်ဆေးတာမှာသူတို့တဲက3ယောက်ဖဲတန်းရအနေချင်းရထားတာတွေ့ရပါတယ်။မက်ခရဲ၅ဖန်းရာတီအစားဖြစ်တဲ့အော်ဂူလာဇမိုင်းကလေးကအဲ့ဒီကျွန်းစုတွေနားမှာယာနဲ့ချီတဲ့တရုတ်၅ဖန်းတင်မော်တွေအစုအဝေးလိုက်၅ဖန်းနေကြတာပါ။အခုတရုတ်၅ဖန်းသမားတွေကိုဂျပန်ကကယ်တင်လိုက်တဲ့အရှိတရုတ်ပင်လယ်ကကျွန်းစုတွေကိုပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတရုတ်ဂျပန်နိုင်ငံကြားအပြန့်အထန်အငင်းပွားနေတာဖြစ်ပါတယ်။
တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနေပါကိုတူပိုင်တယ်ဆိုတဲ့တရုတ်ရဲ့ပြောဆိုချက်ကိုနိုင်ငံတကာအနုညတာခုံရုံးကပြီးခဲ့တဲ့လမှာပယ်ချလိုက်တာနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်တရုတ်နိုင်ငံကိုသွားဖို့တရုတ်အစိုးရကသူ့ကိုဖိတ်ခေါ်ထားတယ်လို့ဖိလစ်ပိုင်သမ္မတဟောင်းဖီဒယ်ရမော့စ်ကတောက်ချန်နဲ့မှာပြောဆိုလိုက်ပါတယ်။တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနေပါကိုတူပိုင်ဆိုင်တယ်ဆိုတဲ့တရုတ်ရဲ့ပြောဆိုချက်ကိုဖိလစ်ပိုင်နိုင်ငံကနိုင်ငံတကာအနုညတာခုံရုံးကိုတင်ပြခဲ့တာပါ။နေမြေအငင်းပွားမှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံလွတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌဖူယင်တရုတ်အစိုးရကိုထောက်ခံတဲ့ထိပ်ပိုင်းပညာရှင်တဦးနဲ့ဟောင်ကောင်မှာသူတွေ့ဆုံခဲ့ပြီးတော့တင်းမာနေတဲ့အခြေအနေတွေပြေလျော့သွားအောင်စကားပြောဆိုဆွေးနွေးမှုကနေတဆင့်လှုပ်ဆောင်ဖို့သဘောတူခဲ့ကြတယ်လို့သမ္မတဟောင်ရမိုစီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါပေမဲ့လည်းတွေ့ဆုံဆွေးနွေးမှုဘယ်တော့လုပ်မလဲဆိုတာကိုတော့တရုတ်ဘက်ကသူ့ကိုအတိအကျမပြောသွားဘူးလို့ဟောင်ကောင်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတရမော့စ်ကသတင်းနောက်တွေကိုပြောပါရတယ်။တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနေပါကိုတရုတ်နိုင်ငံကပိုင်ဆိုင်တဲ့ဆိုတဲ့အထောက်အထားမတွေ့ရတဲ့အတွက်နယ်သာလန်နိုင်ငံ The Hague အခြေစိုက်နိုင်ငံတကာခုံတမာတိယုံကဇွန်လ17ရက်နေ့မှာပယ်ချခဲ့တာဖြစ်ပါတယ်ရှင်
။ဒုတိယကမ္ဘာစစ်ပြီးဆုံးတဲ့အထိမ်းအမှတ်နဲ့ကမ္ဘာစစ်အတွင်းလိင်ကျွန်းတွေဖြစ်အုံပြုခံခဲ့ရတဲ့အမျိုးသမီးတွေအတွက်နိုင်ငံတကာအောက်မေ့ဝန်ရဲ့အထိမ်းအမှတ်ဖြစ်ဒီကနေ့မနီလာမြို့တော်ကဂျပန်တန်ယုံအပြင်ဘက်မှာအမျိုးသမီးအဖွဲ့တွေစုဝေးဆန္ဒပြကြပါတယ်။ဆန္ဒပြအမျိုးသမီးတွေထဲမှာတော့ဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်တပ်ကလိန်ကျွန်းတွေဖြစ်ခိုင်းစေတာခံခဲ့ရတဲ့အမျိုးသမီး၃ဦးလည်းပါဝင်ပါတယ်။လိန်ကျွန်းတွေဖြစ်အုံချခံခဲ့ရတဲ့အမျိုးသမီးတွေအတွက်တရားမျှတမှုရှိအောင်ဂျပန်အစိုးရကဆောင်ရွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုကြတယ်လို့ဂျပန်နိုင်ငံမှာစစ်ဝါဒပို့ပြီးတော့ခေါင်းထောင်လာနေတဲ့အပေါ်ဆိုရည်နဲ့အကြောင်းလဲထုတ်ဖော်ပြောဆိုကြပါတယ်။အခုဆန္ဒပြပွဲဟာဂျပန်နိုင်ငံသားဝင်ကြီးဖူမီယိုကီရှိဒါရဲ့ဖိလစ်ပိုင်နိုင်ငံတရားဝင်ခီးစဉ်နဲ့လည်းတိုက်ဆိုင်နေတာပါ။ဝင်ကြီးကီရှိဒါရဲ့ခီးစဉ်အတွင်းမှာတော့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေဖိလစ်ပိုင်နိုင်ငံသားဝင်ကြီးပါဖက်တိုယာဆီရိုနဲ့တွေ့ဆုံပြီးတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်လို့နိုင်ငံတကာခုံတမာတိယုံကနေမကြာခင်ကအဆုံးဖြတ်ချက်ချမှတ်ထားတာနဲ့ပတ်သက်ပြီးဆွေးနွေးကြပါတယ်။ကိုရီးယားအများစုပါဝင်တဲ့အာရှဒေသတဝန်းကအမျိုးသမီး2000ကနေ2000အထိဟာဂျပန်ရှေ့တန်းစစ်သားတွေရဲ့လိန်ကျွန်းတွေဖြစ်အတင်းကျပ်ခိုင်းစေခံခဲ့ရတယ်လို့သမိုင်းပညာရှင်တွေကပြောထားတာပါ။ဒါပေမဲ့လည်းဂျပန်မျိုးချွေဝါဒီတွေကတော့အဲ့ဒီမျိုးသမီးတွေဟာသူတို့သဘောနဲ့သူတို့လိန်ဖြောပြေးရေးလုပ်ခဲ့ကြသူတွေဖြစ်ပြီးစစ်ပွဲကာလအတွင်းဒီလိုဖြစ်ရတွေဟာမထူးဆန်းတယ်လို့ဒီအတွက်ဂျပန်နိုင်ငံကိုအထူးတလဲပြစ်တင်ဝေဖန်တာဟာမျှတမှုမရှိဘူးလို့ပြောကြပါဗျ။
နာမည်တော်ဘောလိဝုဒ်ဆူပါစတာမင်သာရှာရုခ်ခန်ဟာအမေရိကန်ပြည်ထောင်စုဝင်လော့အင်ဂျလိလေးစိတ်မှာတားမြစ်ခံခဲ့ရပြီးတဲ့နောက်သူအမေရိကန်ကိုလာတဲ့အချိန်တိုင်းလေးစိတ်မှာအခုလိုထိမ့်သိမ်းခံရတဲ့အကြောင်းဒီကနေ့သူရဲ့ထူထမှာရေးထားပါတယ်။အိန္ဒိယနိုင်ငံဆိုင်ရာအမေရိကန်တန်မှတ်ကြီးရစ်ချတ်ဗာမန်ကတော့အခုလိုဖြစ်တဲ့ပေါ်တောင်းပန်တဲ့အကြောင်းနဲ့နောက်တစ်ခါဒီလိုထပ်မဖြစ်အောင်အမေရိကန်အစိုးရကစူးစမ်းပါမယ်လို့ထူထကနေပြန်လည်တုတ်ပြန်ပါတယ်။အခုဒီချိန်နဲ့ဆိုရင်အမေရိကန်လေးစိတ်မှာရှာရုခ်ခန်ထိမ့်သိမ်းခံရတာ3ချိန်မြောက်ဖြစ်ပြီး2009ခုနှစ်နဲ့2012ခုနှစ်အတွင်းတုန်းကလည်းထိမ့်သိမ်းခံခဲ့ရပူရတယ်လုံခြုံရေးအတွက်လိုက်နာဆောင်ရွက်ရတဲ့ကိစ္စတွေကိုသူကောင်းကောင်းနားလည်ပေမဲ့အမေရိကန်ပြည်ထောင်စုကိုဝင်တဲ့အချိန်တိုင်းကုလိုထိမ့်သိမ်းခံရတာကတော့ဆိုးလုံးတယ်လို့အခန်းကသူ့ရဲ့ Twitter မှာရေးထားပါတယ်မွတ်စလင်တူဦးဖြစ်တဲ့အခန်းကိုဘာကြောင့်ထိမ့်သိမ်းပြီးအချိန်ဘလောက်ကြာကြာထိမ့်သိမ်းခဲ့တယ်လဲဆိုတာတော့သေချာမသိရပါဘူးကောင်တယ်ဘက်ကကြည့်ရင်တော့သူ့ကိုထိမ့်သိမ်းတဲ့အချိန်မှာပိုကင်မွန်အကောင့်တချို့ဖမ်းနိုင်ခဲ့တယ်လို့အခန်းကရှင်းနှောင်းနဲ့ရေးသားထားပါတယ်အိန္ဒိယနိုင်ငံမှာတော့နာမည်ကြီးအကျော်အမော်တွေနဲ့ထိတ်တန့်အစိုးရတာဝန်ရှိသူတွေဟာလုံခြုံရေးဂိတ်ဖြတ်ဆရာမလို့တာဒါမှမဟုတ်ရင်လည်းခမမြန်ပဲဖြတ်သွားလို့ရတာမျိုးအထူးအခွင့်ရေးပေးခံရသူတွေဖြစ်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာပြီးခဲ့တဲ့နှစ်တကူနယူးယောက်ပွဲတော်ညနေခင်းက IS အစွန်းရောက်အဖွဲ့နဲ့တိုင်ပင်ထားတဲ့အစီအစဉ်တိုင်းတဒူတွေတောခုတ်ဓာတ်တွေနဲ့တိုက်ခိုက်ဖို့ကြံစီခဲ့တယ်ဆိုတာအကြံဖက်ဝါဒီလို့ဆွဆွဲခံထားရသူကဝန်ခံလိုက်ပါတယ်အီမန်နျူရယ်လက်စမန်ကနယူးယောက်ပြည်နယ်ရိုချက်စတာမြို့ဖက်ဒရယ်တရားရုံးတစ်ခုမှာဂျာတာဘရီနီကအဲ့လိုဝန်ခံပြောဆိုတာပါ IS အကြံဖက်အဖွဲ့ကစီစဉ်တဲ့အထမမြောက်သွားတဲ့အဲ့ဒီတိုက်ခိုက်မှုကြံစီမှုမှာသူပတ်သက်တယ်ဆိုတာကိုလည်းဝန်ခံသွားတယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်ဘရာဇီးလ်နိုင်ငံမှာကျင်းပနေတဲ့နယူးယောက်ဒီအိုလံပစ်အားကစားပြိုင်ပွဲ6ရက်မြောက်ဂျာတာဘရီနီကအမျိုးသမီးဂျွန်ဘာပွဲစဉ်တွေမှာအသက်19နှစ်အရွယ်အမေရိကန်ဂျွန်ဘာမယ်ဆီမုန်းဘိုင်းရှူရီစိတ်စုထပ်ရသွားပါတယ်အမေရိကန်ယူကူးချန်ပီယံမိုက်ကယ်ဖက်ပစ်ကတော့သူ့ရဲ့22ခုမြောက်ရွှေတိစိတ်စုကိုစုဖူးပါတယ်။ဇပွဲတင်တင်းနှစ်ပြိုင်ပွဲမှာတော့တရုတ်နိုင်ငံကကမ္ဘာအကောင်းဆုံးကစားသမားမာလောင်းကသူ့ရဲ့အသင်းပေါ်ကျန်းကြိုက်ကိုအနိုင်ရပြီးရွှေတိစိတ်စုခူးပါတယ်။အခုဒီချိန်နဲ့ဆိုရင်အိုလံပစ်ဇပွဲတင်တင်းနှစ်မှာတရုတ်အသင်းကရွှေရောငွေပါရတာ၃ချိန်ဆက်တိုက်ရှိသွားပါပြီ။အမျိုးသားကီလိုဂရမ်တရာဂျူရိုပြိုင်ပွဲမှာချက်သမရနိုင်ငံကလူကတ်စ်ကပါလက်ကရွှေတိစိတ်ရပါတယ်။ဒါဟာဖြင့်ဂျူရိုကစားနည်းမှာချက်သမရနိုင်ငံအတွက်ပထမဆုံးရွှေတိစိတ်စုပါအမျိုးသမီးကီလို88ကီလိုဂျူရိုပြိုင်ပွဲမှာလက်ရှိအိုလံပစ်ချန်ပီယံအမေရိကန်ဂျူရိုမယ်ကေလာဟယ်ရီဆန်နဲ့ပြင်သစ်ဂျူရိုမယ်အော်ဒရီတီရှူမီယိုတို့အကြိတ်နဲ့ရှင်ပြိုင်ပြီးတဲ့နောက်ဟယ်ရီဆန်ကသူ့ရဲ့ချန်ပီယံဆုကိုကာကွယ်လိုက်နိုင်ပါတယ်။နှစ်ပေါင်း100ကျော်တွင်ပထမဆုံးအကြိမ်ဖြစ်ဒီတစ်ကြိမ်အိုလံပစ်အားကစားပြိုင်ပွဲမှာဂေါက်တီကစားနည်းလည်းပါပြီးတော့ရှင်ပြိုင်ကစားနေကြပါတယ်။ရက်ဘီအားကစားဘောလုံးပွဲမှာတော့ဖီဂျီအမျိုးသားရက်ဘီအသင်းက UK အသင်းကိုအနိုင်ရပြီးဖီဂျီနိုင်ငံအတွက်ပထမဆုံးရွှေတိစိတ်ဆုကိုစုဖူးသွားပါတယ်။ရက်ဘီကစားနည်းအားလည်း1924ခုနှစ်ကတည်းကဆိုရင်ဒီဒီချင်းအိုလံပစ်ပွဲမှာမှထည့်ပြိုင်တာပါခင်ဗျာ
2016ခုနှစ်ဩဂုတ်လ12ရက်တောက်ကြနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမယ်ထဲအရင်ဆုံးထိုင်းနိုင်ငံတောင်ပိုင်းဘုံတွေဇက်တိုက်ပောက်ကွဲခဲ့တဲ့အခြေအနေကိုပြောပြပေးပါမယ်ရှင်ထိုင်းနိုင်ငံတောင်ပိုင်းနေရာအတော်များများမှာလူလေးယောက်ထက်မနည်းသေဆုံးခဲ့တဲ့ဘုံပောက်ကွဲမှုတွေဇက်တိုက်ဆိုးဆိုးလို့ဖြစ်ပွားခဲ့ပြီးတဲ့နောက်လုံခြုံရေးတွေတင်းကျပ်ထားတဲ့အတွက်မြန်မာနိုင်ငံသားတွေလည်းသတိရှိကြဖို့အလုတ္တမရေးလှုပ်ရှားသူတွေကတိုက်တွန်းနေကြပါတယ်မြန်မာနိုင်ငံသားအများပြားအလုတ်လုပ်နေတဲ့ထိုင်းနိုင်ငံတောင်ပိုင်းမှာမနေ့ညပိုင်းကနေပြီးတော့ဒီကနေ့မနေ့ပိုင်းအထိဇက်တိုက်ဆိုးဆိုးလို့ဖြစ်ခဲ့တဲ့ဘုံပောက်ကွဲမှုတွေကြောင့်ထိုင်းအာဏာပိုင်တွေကလုံခြုံရေးအတွက်စစ်ဆေးမေးမြန်းတာတွေရှိနိုင်တဲ့အတွက်နေထိုင်ခွင့်အထောက်အထားလက်မှတ်တွေကင်ဆောင်ထားကြဖို့လည်းသတိပေးနေကြတာပါအပြည့်အစုံကိုတော့ VOA မြန်မာပိုင်းထိုင်းအခြေစိုက်သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံဖုခက်ကန်းကြီးထန်းကားဟွာဟင်းအပန်းဖြေကန်းကြီးနဲ့ကျွန်းစုတွေအများပြားရှိရာစူရတ်ထာနီမြို့ကဘာလက်ခရီးသွားတွေအများပြားရှိတဲ့အပန်းဖြေတဲ့နေရာဒေသတွေမှာပောက်ကွဲမှုတွေဖြစ်ပွားခဲ့တာပါဒီလိုပောက်ကွဲမှုတွေဖြစ်ပြီးဖုခက်နဲ့ထန်းကားကန်းကြီးနေရာတွေမှာစစ်ဆေးမေးမြန်းမှုတွေကိုဇက်တိုက်လှုပ်လာနေပြီဖြစ်တာကြောင့်ရှေ့ပြောင်းလို့သမားတွေအနေနဲ့သတိရှိဖို့လိုအပ်တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကတာဝန်ရှိသူတူဖြစ်တဲ့ကိုမင်းဦးကပြောပြပါတယ်
။အခုတော့ဟိုပေါ့စစ်ဆေးတွေများတာပေါ့ရဲတွေရောဗားတွေရောအကုန်လုံးလေအဓိကတော့အဲ့ဒီဘုံအတွက်စစ်တာပေါ့နော်။ခုကမှသူကဖြစ်တာတော့အဲ့ဒီပတ်ကောင်မှပတ်ကောင်မှလေအဲ့မှပေါက်တာပေါ့။ပေါက်တော့ဆရာတို့ကတော့မရှိပါဘူး။ဆန်ကမှလည်းပေါက်တယ်။ဆန်ကမှလည်းနှစ်နှလုံးပဲ။ခုကမှလည်းနှစ်လုံးပဲ။နောက်အဓိကဆိုရာသူတို့တရင်ရထားတဲ့အဲ့ဒီမပေါက်သေးရဲနဲ့သူတို့ကြံနေတယ်ဆိုတော့ဘုံပေါ့ဘုံရှိတယ်ဆိုပြီးတော့သူတို့ကတိထားတယ်လေအဲသူတို့ဥစားလဲရှာလဲတွေ့ထားတာကိုရှာလဲတွေ့တဲ့အခါကျအိတ်တမ်းများနဲ့ဆိုတော့အဲ့ဒါသူတို့ဖြာပွေးတွေစစ်စေးတွေကတော့တော့ဆောက်လုတဲ့အခါကျတော့လုံသမားတွေတော့ကတော့ပုံပြီးတော့ဟိုနေဖြစ်တာပေါ့နော်တော်တင်ပုံပြီးတော့ကြက်ပြီးပေါ့ပြောရရင်တော့ဟိုနေနေပေါ့တရင်သူတို့အခုဘလူးလူရောက်မှဗင်းညာမှာအဲ့လိုဆိုဆောက်တန်ရရှိရဲ့လူ
ဒီနေ့ဟာထိုင်းနိုင်ငံကအထွတ်မြတ်ထားတဲ့ထိုင်းပြည်မှာဒီမွေးနေ့ဖြစ်တာကြောင့်ထိုင်းနိုင်ငံနဲ့မှာအမေများနေ့ကိုကျင်းပနေကြတာပါဒီလိုကျင်းပပြီးချိန်မှာပဲစူရထာနေရက်စခန်းအနီးမှာပောက်ကွဲမှုတွေဖြစ်ပွားခဲ့တာဖြစ်တဲ့ကြောင်း
ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကအလုပ်သမားရေးလှုပ်ရှားသူရှေ့နေဦးအောင်မျိုးတန်းကဆိုပါတယ်ဒီအခမ်းအနားပြီးတဲ့အချိန်မှာဟိုတန်ရှင်းလုပ်နေတဲ့အတန်း50 30နေရှိတဲ့မိန်းမကဘယ်လိုကအမိုက်တွေလက်ကြိုတင်းနေအိမ်ရနေပြီးတော့ထပ်ခွေတာအိမ်မိမကတော့ပြီးသွားတယ်အခုလောလောဆယ်မှာတော့အဲညူရဲ့ဝင်ထွက်တဲ့လမ်းကြီးအားလုံးကိုသူတို့ပြင်ချပြီးတော့ဆက်ကြတယ်ဇေဝေလျနေတဲ့ဈေ ဒီထိုင်အလုပ်လုပ်ကင်နေကြတဲ့ပြည်နယ်တွေဖြစ်ပါတယ်ဒီအတွက်မြန်မာနိုင်ငံသားတွေဟာစစ်ဆေးမေးမြန်းခံရရင်းနဲ့အထောက်အထားလက်မှတ်မရှိတာတွေကြောင့်ပဲဖြစ်ဖြစ်တန်တရားကြောင့်ပဲဖြစ်ဖြစ်ဖမ်းဆီးတာကိုခံရနိုင်တာမို့အပြင်သွားလာမှုတွေမှာသတိရှိကြဖို့လိုအပ်တယ်ဆိုပြီးရှင်းနေဦးအောင်မျိုးတန်းကဆက်ပြောပြပါတယ်အန်ဂျယ်ဒရီဘေဂျနာကဦးချိန်မှာသွားလာခြင်းမျိုးနဲ့လူသားတွေရဲ
ဒီကနေ့ကတော့ဒီပေါ်ပွဲမှုတွေဖြစ်ပွားနေတဲ့ထိုင်းတောင်ပိုင်းပြည်နယ်တွေကလမ်းတစ်ချို့ကိုပိတ်ထားပြီးစစ်ဆေးမေးမြန်းမှုတွေကိုဇက်တိုင်လုပ်ဆောင်နေပါတယ်ရှင်။
မအေးမဆောင်းစားတင်ပြခဲ့တာပါအခုပြည်သူ့ညီချမ်းရေးဆွေးနွေးပွဲတွေဘက်ကိုလည်းအလှည့်ပေးပြရစေရှင်ပြည်သူ့ညီချမ်းရေးညီလာခံ27ရာစုပင်လုံးအတွက်နိုင်ငံရေးဆွေးနွေးမှုမူပေါင်းပြန်လည်တုံ့သက်တဲ့အစည်းအဝေးကိုဒီကနေ့အစိုးရလွှတ်တော်တက်မတော်ကိုယ်စားလှယ်တွေရဲ့နဲ့တကတိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ကကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးခဲ့ပါတယ် လောလောဆယ်မှာမူပေါင်းပြန်လဲတုံ့သက်ရေးဟာမပြည့်ပြတ်သေးတဲ့အတွက်NCA ကိုလက်မှတ်မထိုးထားသေးတဲ့အဖွဲ့ခုနှစ်ဖွဲ့အနေနဲ့ကတော့27ရာစုပင်လုံးမှာပါဝင်ရေးကိုဆုံးဖြတ်နိုင်တာမရှိသေးပါဘူး။ဒီသတင်းကိုတော့ VOA
မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။ဟုတ်ကဲ့နိုင်ငံရေးဆွေးနွေးမှုမူပေါင်းပြန်လဲတုံ့သက်တဲ့အစည်းအဝေးကိုဒီလ17ရက်နေ့ကစတင်ကျင်းပပြီးဒီကနေ့မှာတော့အစိုးရကြံရော်လွှတ်တော်ကိုယ်စားလှယ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ကကိုယ်စားလှယ်တွေဟာရန်ကုန်မြို့ကအမျိုးသားပြန်လဲတင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ရုံးခွဲမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ကကိုယ်စားလှယ်တွေဟာ
ကျွန်တော်တို့လက်မှတ်ထိုးတဲ့အဖွဲ့ရှစ်ဖွဲ့တို့ပါဝင်တက်ရောက်ခဲ့ပါတယ်ဒီကနေ့ဆွေးနွေးပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအချက်၅ချက်တင်ပြခဲ့ပြီးအားလုံးပါဝင်တက်ရောက်နိုင်မဲ့အလားအလာကောင်းကြောင့်အစည်းအဝေးမှာပါဝင်တက်ရောက်ခဲ့တဲ့ဒေါက်တာစလိုင်းလျံမုံစခေါင်ကပြောပါတယ်အဲ့ဒီစုပြေးချင်းကကုတဲမှာအရေးကြီးတဲ့ချက်ကတော့20ရာစုပင်လုံငင်လာခံကိုကျင်းပ
ခံအပြီးဆက်လက်ဆောင်ရွက်မဲ့လုပ်ငန်းစဉ်စရရီတင်ပြခဲ့သလိုဒီတင်ပြချက်တွေကိုအစိုးရဘက်ကလက်ခံမဲ့အလားအလာတွေရှိကြောင်းလည်းပြောပါတယ်။ NCA ကိုလက်မှတ်မီးထိုးသေးတဲ့အဖွဲ့တွေအနေနဲ့27ရာစုပင်လုံးမှာတက်ရောက်နိုင်ကြောင်းလည်းဒေါက်တာစလိုင်းလျံမုံစခေါင်းကအခုလိုဆက်ပြောပါတယ်။
အခုအစိုးရအနေနဲ့27ရာစုပင်လုံးကိုလက်မှတ်မထူဘဲနဲ့ဒီတိုင်းလာတက်လို့ရတယ်ဆိုပြီးတော့သူတို့ကိုဖိတ်ခေါ်ခံလန့်တာပါတယ်နော်ပြီးတော့ framework ဆွေးနွေးတာဖြစ်ဖြစ်လက်မှတ်ထူတာဖြစ်ဖြစ်ညီလာခံပြီးမှဆက်ဆွေးနွေးနိုင်တယ်ဆိုပြီးတော့သူတို့ကတကယ့်စေတနာကြီးကြီးနဲ့တကဖွင့်ပေးထားတာတွေ့ရပါတယ်အဲ့ဒီတွေ့ကြောင်မဲ့ခုကျွန်တော်တို့ဆွေးနွေးမှုတွေကတော်တော်လေးအရှင်ပြီးချုံမမှုရှိတာတွေ့ရပါတယ်ဆိုတော့ဘာခေါ်မလဲလက်မှတ်ထူမှ27ရာစုပင်လုံးတက်မယ်ဆိုတဲ့ကန့်သတ်ချက်ကမရှိတော့ဘူးကျွန်တော်အဲ့လိုပဲနားလည်ပါတယ်ဟုတ်ကဲ့
NCA လက်မှတ်မီးထိုးသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရင်းအနေနဲ့27ရာစုပင်လုံးမှာပါဝင်တက်ရောက်နိုင်ပေမဲ့ငင်းချမ်းရေးဖြစ်စဉ်မှာအဓိကကျတဲ့ပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC နဲ့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC စတဲ့ကော်မတီတွေမှာတော့ပါဝင်လို့ရမှာမဟုတ်ပါဘူး NCA ကိုလက်မှတ်မီးထိုးသေးတဲ့အဖွဲ့ရင်းဘက်ကတော့မူပေါင်းဆွေးနွေးရေးကိစ္စတွေဟာမပြီးပြတ်သေးသလို27ရာစုပင်လုံးမှာပါဝင်ရေးဟာလည်းသူတို့ဘက်ကပြန်လည်ညှိနှိုင်းဖို့ရှိနေကြောင်း UNFC ကညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့အတွေ့အကြုံမှုတစ်ဖြစ်တဲ့ဦးထွန်းစော်ကပြောပါတယ်
မူပေါင်းဆွေးနွေးတာမပြတ်တော့မနေ့ကနိုင်ငံရေးပါတီတွေနဲ့တခါထပ်ပြီးဆွေးနွေးရအောင်မယ်သူနိုင်ငံရေးပါတီတွေနဲ့လည်းမနေ့ကဆွေးနွေးထားတာသူတို့လည်းမပြတ်ဘူးဟောဒီနေ့ကျွန်တော်တို့ဒီ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေရော NCA လက်မှတ်မထိုးထားတဲ့အဖွဲ့စီတွေနဲ့ရောလည်းမပြတ်ဘူးဒီမပြတ်တဲ့ချက်တွေကိုမနေ့ကအတူတူကထပ်ပြီးတော့မှညှိကြမယ်ညှိတဲ့အခါမှာလည်းပဲပြတ်နိုင်ခြေလားလားမရှိဘူးကျတော့ဒီကရလက်တွေကိုကျွန်တော်တို့ပြန်တည်သွားပြီးတော့မှ UNFC မှာဘိုလ်လုံးမှုဆောင်ကော်မတီအစည်းအဝေးခေါ်ယူပြီးမှအဲ့ဒီမှာခေါင်းဆောင်တွေကိုတင်ပြမယ်တင်ပြပြီးတော့တပွဲချင်းစီရဲ့သဘောထားရယူပြီးမှအဲ့ဒီမှာဆုံးဖြတ်နိုင်မှာဖြစ်ပါတယ်ဒါကိုတော့ကျွန်တော်တို့ဘက်ကယတိပြပြောဖို့ခက်ပါတယ
်မနေ့ဖတ်မှာတော့အစိုးရတက်မတော့လွတ်တော်ကိုယ်စားလှယ်တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေအပြင်နိုင်ငံရေးပါတီကကိုယ်စားလှယ်တွေပါဆွေးနွေးကြမှာဖြစ်ပါတယ်ဒီဆွေးနွေးပွဲကရရှိတဲ့ရလက်တွေကိုတော့15ရက်နေ့မှာကျင်းပမယ်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကဆုံးဖြတ်မှာဖြစ်ပါတယ
်ငြိမ်းချမ်းရေးဆွေးနွေးပွဲတွေရဲ့နောက်ဆုံးသိထားရတဲ့အခြေအနေတွေကိုကိုမိုးစောပြောပြခဲ့တာပါအခု Rio Olympic ပွဲစဉ်တွေကိုဒီကနေ့အခြေအနေကြည့်ကြရအောင်ပါ2016 Rio Olympic အားကစားပြိုင်ပွဲတွေမှာ American ရေကူးအားကစားသမား Michael Phelps ဟာမီတာ200လေးမျိုးကူးပြိုင်ပွဲမှာရွှေတံဆိပ်ရပြီး Olympic ပြိုင်ပွဲမှာရွှေတံဆိပ်22ခုနဲ့စံချိန်အစ်ထပ်တင်လိုက်ပါတယ်။တစ်ချိန်တည်းမှာပဲ Rio Olympic အားကစားပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်နေတဲ့မြန်မာအားကစားဖွဲ့ကဂျူရိုအားကစားသမားကိုရနိုင်စိုးကလည်းပထမအဆင့်မှာအနိုင်ရပြီးဒုတိယအဆင့်မှာရှုံးနိမ့်သွားခဲ့ပါတယ်။မြန်မာနိုင်ငံကရေကူးနဲ့ပြေခုံပြေပြိုင်ပွဲတွေဆက်ပြီးတော့ပြိုင်ဖို့ရှိတယ်လို့မြန်မာ Olympic အားကစားဖွဲ့ခေါင်းဆောင်ကပြောပါတယ်။အပြည့်အစုံကိုတော့ကိုရနိုင်ကပြောပြပေးမှာပါရှင
်။ဘရာဇီးနိုင်ငံမှာကျင်းပနေတဲ့ Rio Olympic ပြိုင်ပွဲခြေသရေနေ့ကရှင်ပြိုင်ခဲ့တဲ့ပွဲတွေမှာတော့ American ကရေကူးနဲ့ဂျွန်ဘာပြိုင်ပွဲတွေမှာရွှေတံဆိပ်တွေထပ်ရပြီးတော့ပြိုင်ပွဲကိုရှေ့ကနေဆက်ပြီးတော့ဦးဆောင်နေပါတယ်။အမျိုးသားမီတာ200လေးမျိုးကူးပြိုင်ပွဲမှာ American က Michael Phelps ကအနိုင်ရပြီးတော့ရွှေတံဆိပ်ထပ်ရပါတယ်။ဒါဟာသူ့အတွက်တော့ Rio Olympic မှာသရုပ်ထမြောက်ရွှေတံဆိပ်ဖြစ်သလို22ခုမြောက် Olympic ရွှေတံဆိပ်လည်းဖြစ်ပါတယ်။ Olympic ပြိုင်ပွဲမှာရွှေတံဆိပ်စံချိန်တွေထပ်တင်နိုင်လိုက်တဲ့အပေါ်မှာ Michael Phelps ကတော့အခုလိုပြောပါတယ
်။ Every single day I'm living a dream come true. You know this is something that you know as a kid I wanted to do something and nobody had ever.
ဒီတိုင်းမဲ့ကျွန်တော်ရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာနေပါတယ်။ကလေးဘဝကလေးကပဲကျွန်တော်ကဘယ်သူမှမလုပ်နိုင်သေးတဲ့ဘယ်သူမှမလုပ်ရသေးတဲ့ဟာမျိုးကိုကျွန်တော်ကလုပ်ချင်ပါတယ်။အခုလိုမျိုးအနိုင်ရတာကိုကျွန်တော်ပြောပါတယ်။
ဒီကနေ့မှာတော့ Michael Phelps ကအမျိုးသားမီတာ100လိပ်ပြာကူပြိုင်ပွဲမှာပြိုင်ဖို့ရှိနေပြီးတော့ American အမျိုးသမီးရေကူးအားကစားသမား KT Ledecky ကတော့မီတာ800အလုပ်ကူပြိုင်ပွဲမှာပြိုင်ဖို့ရှိပါတယ်။ဂျာတာရီနေကကစားခဲ့တဲ့ပြိုင်ပွဲတွေထဲမှာဂျူရိုပြိုင်ပွဲတွေလည်းပါဝင်ပြီးတော့အမျိုးသမီး88ကီလိုတန်းမှာတော့ American က Kayla Harrison ကပြင်သစ်က Audrey Chumio ကိုပွဲပြီးကနေ6စက္ကန့်အလိုမှာအနိုင်ယူပြီးတော့ Olympic Champion ပွဲကိုကာကွယ်သွားနိုင်ခဲ့ပါတယ်။မနေ့ကရှင်ပြိုင်ခဲ့တဲ့အမျိုးသားကီလို100တန်းပြိုင်ပွဲမှာတော့မြန်မာနိုင်ငံကကိုရနိုင်စိုးက Trinidad နဲ့ Tobago က George Christopher ကိုပထမအဆင့်ရှုံးထွက်မှာအနိုင်ရခဲ့ပေမဲ့ဒုတိယအဆင့်ရှုံးထွက်ပွဲမှာတော့ရှုံးနိမ့်သွားခဲ့တယ်လို့မြန်မာ Olympic အားကစားအဖွဲ့ခေါင်းဆောင်ဦးသက်လွင်ကပြောပါတယ
်။သူကပထမတပွဲရတော့ကျွန်တော်တို့ကနိုင်တယ်။ဒုတိယပွဲဂျာမနီကကျွန်တော်ရှုံးပါတယ်ပေါ့။ရှုံးတဲ့ပွဲကြတော့ရှုံးလို့ကျွန်တော်ထွက်လိုက်ရ။ဒီပွဲနိုင်တဲ့ပွဲရှုံးမှာသူကအဲ့မှာတော့နိုင်တယ်ဒုတိယပွဲကျတော့ဂျာမနီရှုံးသွားတယ်။မေတော့ထွက်သွားပါကျထွက်သွား
။ Rio Olympic ပြိုင်ပွဲမှာမြန်မာအားကစားသမားတွေဆက်ပြီးပြိုင်ဖို့ရှိနေတဲ့ပြိုင်ပွဲတွေနဲ့ပတ်သက်ပြီးတော့ဦးသက်လွင်ကတော့အခုလိုပြောပါတယ
်။ဒီနေ့ကတော့ကျွန်တော်တို့ဟိုဒီအဒီတက်ဆန်နေတနင်္လာမှာတော့ကျွန်တော်တို့ဂျီကူးအလို့သမီးစီးတဲ့ဂျီကူးရတော့ဗောနော်။မိအကြ50 free set ဒီနေ့ကတော့8ပွဲပဲ။ဒီကုန်ပြကတော့ကျွန်တော်တို့18ရက်နေ့မှာဟိုအမျိုးသားမိသား800နဲ့မိသား900မိသားအမျိုးသမီးကတော့ဟိုမိသား800
ကျော်ရီနီကအထီးကစားပြီးသမျှပြိုင်ပွဲတွေမှာတော့အမေရိကန်ကရွှေ16ခုနဲ့ပြိုင်ပွဲကိုဥဆောင်နေပြီးတော့တရုတ်နိုင်ငံကရွှေ12ခုနဲ့ဒုတိယဂျပန်နိုင်ငံကရွှေ9ခုနဲ့တတိယနေရာမှာရှိနေပြီးတော့အိမ်နောက်မှာတော့ဩစတြေးလျနဲ့တောင်ကိုရီးယားနိုင်ငံတွေကအဆင့်လိုက်ရပ်တည်နေကြပါတယ်ခင်ဗျာ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာရှေ့သတင်းပတ်မှာတရုတ်နိုင်ငံကိုတွားရောက်ဖို့စီစဉ်ထားပါတယ်နိုင်ငံရဲ့ထိပ်တန်းကောင်းဆောင်တူဦးအနေနဲ့တရုတ်နိုင်ငံပထမဆုံးဖြီးစဉ်တွင်တရုတ်အစိုးရနဲ့တရုတ်လူထုအတွက်မြန်မာနိုင်ငံသားတွေဘက်ကဘယ်လိုသတင်းစကားမျိုးတွေကိုများပါလိုက်ချင်ပါသလဲတရုတ်တာဝန်ရှိသူတွေဘက်ကဘယ်လိုကတိကဝတ်တွေပေးလိုက်တာကိုများကြားချင်ကြပါသလဲအခုလာမယ့်စနေညတရုတ်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှာပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်ဗီဒီယိုရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အောင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
CEO American တရက်တရက်လေးလိုင်းစီစဉ်တွေကိုစနေနေ့အင်္ဂါညဘက်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနိုင်ငံတကာသတင်းရတဲ့ပုဂ္ဂိုလ်နားဆင်ရပါမယ်။ American ပြည်ထောင်စုမှာ Washington DC မြို့တော်ဒေသတဝိုက်ကိုပြည်နယ်တစ်ခုအနေနဲ့သတ်မှတ်နိုင်အောင်မြို့တော်ရှိရာ District of Columbia အတွင်းနိုဝင်ဘာလမှာလူမှုစင်တာခံယူပွဲကျင်းပသွားဖို့ရှိပါတယ်။လက်ရှိ American ပြည်ထောင်စုထဲမှာပြည်နယ်ပေါင်း50ရှိပြီး Washington DC မြို့တော်ဒေသတဝိုက်ကိုပြည်နယ်ဖြစ်သတ်မှတ်နိုင်မယ်ဆိုရင်ပြည်နယ်ပေါင်း50တခုဖြစ်လာမှာပါ။အရင်ကဒီလိုအလားတူကြိုးပမ်းမှုမျိုးမအောင်မမြင်ဖြစ်ခဲ့ပေမဲ့အခုကြိုးပမ်းမှုအတစ်ကထောက်ခံသူတွေနဲ့ဝေဖန်သူတွေနှစ်ဖက်စလုံးကိုလှုံ့ဆော်ပေးရာရောက်ပါတယ်။ VOA သတင်းတောက် Rosie Brown ရဲ့သတင်းလွှာကိုရှားဖောင်ကပြောပြပါမယ်ရှင်
။အမေရိကန်ပြည်ထောင်စုကိုစတင်တည်ထောင်တဲ့1986ခုနှစ်ကတည်းကဝါရှင်တန် DC မြို့တော်တရှိရာဒေသတဝိုက်ကိုပြည်နယ်တစ်ခုဖြစ်သတ်မှတ်မထားတဲ့အတွက်ဒေသခံနေထိုင်သူတွေဟာအထက်လွတ်တော်ရောအောက်လွတ်တော်အတွင်းမှာပါသူတို့ကိုကူစားပြုတဲ့ကိုယ်စားလှယ်တွေကိုတရားဝင်မဲပေးရွေးချယ်ခွင့်မရှိပါဘူး။ဒါပေမဲ့လည်းဝါရှင်တန် DC မြို့တော်တဝိုက်မှာနေထိုင်တဲ့သူတွေဟာတခြားပြည်နယ်ကမဲပေးခွင့်ရှိတဲ့ဒေသခံတွေနီးတူပဲအခွန်အပြည့်အဝပေးဆောင်ကြရပါတယ်။ဒါကြောင့်မို့လဲဝါရှင်တန် DC မြို့တော်ကိုပြည်နယ်တစ်ခုအဖြစ်သတ်မှတ်ချင်ကြတဲ့သူတွေက No taxation without representation ကိုစားပြုခွင့်မရှိဘဲနဲ့အခွန်စည်းကြကောက်ခံမှုမရှိရဆိုတဲ့လှုပ်ရှားမှုကိုလှုပ်ဆောင်လာကြတာပါ။ဒါနဲ့ပတ်သက်ပြီးတော့ဝါရှင်တန်မြို့တော်တရှိရာကိုလံဘီယာခရိုင်ဒေသတဝိုက်ကိုပြည်နယ်အဖြစ်သတ်မှတ်ဖို့စ조사လှုပ်ဆောင်သူတွေထဲမှတယောက်ဖြစ်တဲ့Josh Bush ကအခုလိုပြောပါတယ
် When I turned 18 I knew what it was like not to have a vote that mattered
ကျွန်တော်အသက် session နေပြည့်တဲ့အချိန်တုန်းကအရေးပါတဲ့ကဏ္ဍမှာမဲထဲခွင့်မရတဲ့ခံစားချက်မျိုးကိုကျွန်တော်သိလာအဲ့လိုသိလာတဲ့အတွက်ကြောင့်လည်းကျွန်တော်ဒီအတိုင်းပဲဘေးထွက်ပြီးမနေချင်ပါဘူးအမေရိကန်နိုင်ငံသားတွေဖြစ်ကြတဲ့ကျွန်တော်ရဲ့ကလေးတွေ session နေပြည့်လို့သူတို့ရာသင်ရလိုက်တဲ့ဒန်းတူခွင့်ရေးအပြည့်အဝရဖို့အတွက်ဘာမှမလုပ်ဖဲနဲ့ဒီအတိုင်းပဲမနေစေချင်ပါဘူ
းအခုလောလောဆယ်မှာဝါရှင်တန် DC မှာနေတဲ့လူတွေဟာသူတို့ကိုကိုစားပြုတဲ့အထက်လွှတ်တော်နဲ့အောက်လွှတ်တော်အမှတ်တွေမရှိပဲဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဋ္ဌာန်းချက်အရကွန်ကရစ်လွှတ်တော်ကပဲဒီဝါရှင်တန် DC မြို့တော်ရဲ့စင်မိုင်းပပတ်လက်တော်ဝိုက်ကိုအုပ်ချုပ်ခွင့်ပြုထားတာဖြစ်ပါတယ်အခုဆိုရင်ဝါရှင်တန် DC မြို့တော်အတွင်းမှာလူဦးရေ9သိန်းနဲ့ထိုင်ပြီးသူတို့တွေဟာအခွန်ဆောင်နေရတဲ့သူတွေဖြစ်ပေမဲ့လည်း1962ခုနှစ်အထိသမ္မတရွေးကောက်ပွဲအတွက်မဲပေးခွင့်မရခဲ့ကြပါဘူး။ Washington DC မြို့ဒေသခံတွေရွေးချယ်တဲ့ကိုယ်စားလှယ်တွေဟာလွှတ်တော်အတွင်းမှာအခြေအတင်ဆွေးနွေးမှုတွေမှာပါဝင်နိုင်ကြပေမဲ့မဲပေးခွင့်တော့မရှိကြပါဘူး။ Washington DC ကိုပြည်နယ်တစ်ခုအဖြစ်သတ်မှတ်ခြင်းဟာဒေသခံပြည်သူတွေကိုအခွင့်အရေးအပြည့်အဝပေးတဲ့အကောင်းဆုံးနည်းလမ်းတစ်ခုဖြစ်တယ်လို့အထက်လွှတ်တော်နဲ့အောက်လွှတ်တော်မှတရားဝင်ခန့်အပ်တာမျိုးမဟုတ်ဘဲဒီနေရာတွေကိုကိုယ်စားပြုဖို့အတွက်ခန့်အပ်ထားတဲ့ Paul Strauss ကပြောပါတယ်
DC residents serve in the military pay for
DC မြို့ကနေအစမှုထမ်းတဲ့ခွန်တွေကိုလည်းအပြည့်ပေးတယ်။သူတို့ကစိုးရအောင်နီးလမောက်များစွာနဲ့ထောက်ကူပေးကြပါတယ်။သူတို့ကပြည်နယ်ပေါင်း50မှာနေကြတဲ့ American ပြည်သူတွေနဲ့တန်းတူခွင့်ရမပေးတာမှားယွင်းတဲ့ကိစ္စပါ
။ဒါပေမဲ့လည်းပြည်နယ်သက်မှတ်ရေးလှုပ်ရှားမှုနဲ့ပတ်သက်လို့သဘောမတူတဲ့အတိုက်အခံလှုပ်သူတွေလည်းရှိပါတယ်။ Columbia ခရိုင်ကိုပြည်နယ်တစ်ခုဖြစ်ပြောင်းလဲသတ်မှတ်ခြင်းဟာဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းထားတဲ့အကိုင်ညီမှုမရှိဘူးလို့ Cato Institute Center for Constitutional Studies လို့ခေါ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာလှစ်လာရေးဌာနကိုတည်ထောင်သူအကြီးအကဲ Roger Pilon ကပြောပါတယ
် So the great problem that is faced in this case
ဒီကိစ္စမှာအကြီးဆုံးရင်ဆိုင်ရတဲ့ပြဿနာကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့လုပ်ပိုင်ခွင့်အာဏာကန့်သတ်ချက်တွေပဲဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်အတိုင်းဆိုရင်ပြည်ထောင်စုအစိုးရအနေနဲ့ပြည်နယ်အသစ်ဖန်တီးသတ်မှတ်ဖို့လုပ်ပိုင်ခွင့်အာဏာမရှိပါဘူး
မြို့တော်ဝါရှင်တန် DC ဒေသတဝိုက်ကိုပြည်နယ်တစ်ခုအဖြစ်သတ်မှတ်ဖို့ကိုလံဘီယာပြည်နယ်တည်သတ်မှတ်ရေးကော်မရှင်အဖွဲ့ New Colombian Statehood Commission ရဲ့အဆိုပြုထားတဲ့အစီအစဉ်တိုင်း DC ဒေသခံတွေအနေနဲ့နိုဝင်ဘာလမှာမဲပေးဆုံးဖြတ်ကြရမှာဖြစ်ပါတယ်။လက်ရှိကိုလံဘီယာခရိုင် District of Columbia ကို New Colombia ပြည်နယ်အဖြစ်သတ်မှတ်ဖို့စ조사ပေမဲ့အင်ဖြူရော်နဲ့လွှတ်တော်အဆောက်အဦရှိရာ Capitol Hill တဝိုက်ကိုတော့ဗဟုအုပ်ချုပ်မှုပိုင်နဲ့ထဲမှာပဲထားရှိမှာဖြစ်ပါတယ်ရှင်။
ရှားဖောင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင် VOA American တန်ရက်တောက်ကြနေညပဲအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဩဂုတ်လ12ရက်တောက်ကြနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေည10နာရီအထိနှာစင်နိုင်ပါတယ်ဒီအချိန်ပိုင်းအတွက်မှာတော့အိန္ဒိယနိုင်ငံတွေမှာအိမ်အကူအဖြစ်အလုပ်လုပ်နေကြတဲ့မြန်မာအမျိုးသမီးတွေရဲ့လုံခြုံရေးအတွက်အကောင်ဆုံးကာကွယ်ပေးနိုင်ရေးဘယ်လိုဆောင်ရွက်နိုင်မလဲဆိုတဲ့အမျိုးသမီးကန္တအမေရိကန်မှာကောလိပ်တက်နေတဲ့မြန်မာဥယျာဉ်တိုးလာတဲ့အကြောင်းပြောပြပေးမယ်သုတဆုံနဲ့အမေရိကန်နဲ့တခွေနဲ့တူတိတ်ပန်တဲ့ဤပညာကန္တမှာတော့
သတုထုတ်ရင်တွင်းတွင်းချင်းတူရမယ်လိုင်ကောင်းတူးသေးရင်လည်းတူရမယ်တောင်ကိုဖြိုးသေးရင်လည်းဖြိုးရမှာပဲဒါပေမဲ့ဒါကိုစနစ်တကျတော့ကိုပြောတာအဲစနစ်တကျတော့တဲ့အခါမှာဤစနစ်
မြန်မာဘူမိသိပ္ပံအထွေထွေအတွင်ရေးမှုဥအေးလွင်ပြပြမဲ့စီးပွားဖြစ်တတ်ထူတူဖို့ရမှာဒေတာပတ်ဝန်းကျင်နဲ့မြေယာမပြည့်စည်ရေးအလေးထားတဲ့အချက်တွေနှာစင်နိုင်ကြမှာပါဒီစီဇန်တွေကမှအခုအရင်ဆုံးအမျိုးသမီးကန္တကိုထုတ်လွှင့်ပေးပါမယ်ရှင်ချင်းတိုင်းရင်သူအိမ်အခုအမျိုးသမီးငယ်တူစင်ကာပူနိုင်ငံမှာပြီးခဲ့တဲ့လတဲ့အသက်ခံခဲ့ရတဲ့အမှုနဲ့ရဲ့နောက်ဆုံးအခြေအနေဘယ်လိုရှိပါသလဲစင်ကာပူအပါအဝင်မြန်မာအိမ်ကြီးချင်းနိုင်ငံတွေမှာအိမ်အခုအဖြစ်အလုပ်သွားလုပ်နေကြရတဲ့တောင်းနဲ့ချီတဲ့မြန်မာအမျိုးသမီးတွေအတွက်ဘယ်လိုနည်းနဲ့အကောင်းဆုံးအကာအကွယ်ပေးနိုင်မှာလဲဆိုတာကို Home လို့အတူကောက်ခေါ်တဲ့ရွှေပြောင်းအခြေချနေထိုင်သူများစီးပွားရေးဆိုင်ရာလူခွင့်ရေးအကျိုးဆောင်ဖွဲ့အပြင်Helping Hand Migrant Workers အဖွဲ့တို့မှစေတနာဝန်တန်တာဝန်ယူဆောင်ရွက်ပေးနေတဲ့ဦးတင်မောင်ဝင်းကိုဒေါ်လာလတ်တန်ကဆက်သွယ်မေးမြန်းပြီးအကြောင်းစုံကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တမှစူးစီးတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve A 37-year-old man whose wife and mother-in-law were charged last month with the murder of the family's maid was in court today to face charges of assault and withholding evidence. Kevin Chelvam has also been suspended. In gu myo tamit u ko tat phyat mu ne meima ne yokkhama ru swet che tin khan tha ya tu atet 38 ywe myo twa tu u ko di ka ni yong thauk khe bi tu ko ko thi la yaw so ga mu apin တက်တီအထောက်ထားထင်ချမ်းမှုနဲ့ဆွဲချက်တင်လိုက်ပါတယ်။ Kevin Chelvin ကိုအခုလာရှိကစားပြီးရက်တပ်ဖွဲ့ကနေလေအလုတ်ယာယီထုတ်ခဲ့ပါတယ်။စင်ကာပူရဲ့အနေနဲ့စံပြဖြစ်ရမယ့်အပြင်ဂုံတိတ်ခါစီကန့်ကိုလည်းထိမ့်သိမ့်ရမှာဖြစ်တဲ့အတွက်အပြစ်ကျူးလွန်သူကိုဥပဒေအရအရေးယူသွားမှာဖြစ်ပါတယ်လို့စင်ကာပူ Channel News Asia ရုပ်သံလွှင့်ကအခုလာ7ရက်ကြာသာပတိနေ့ကခုလိုကြေညာသွားခဲ့တာပါ။ဇလိုင်လာ26ရက်မနေ့7နာရီလောက်မှာရဲကိုအကြောင်းကြားလို့ကိုထက်ရှိတိုက်ခန်းကိုရဲရောက်လာရမှာမြန်မာနိုင်ငံကချင်းတိုင်းရင်သူအသက်24နှစ်အရွယ်ပြုံကုံတောင်းအသက်မရှိတော့တာကိုတွေ့ခဲ့ရပြီးလူတက်မှုနဲ့အင်ရှင်မျိုးသမီးဂါရာတီရီမူဂါယာနဲ့သူ့မိခင်ပရမန်နာရီနာဆာမီတို့ကိုရဲကဖမ်းဆီးသွားခဲ့တာဖြစ်ပါတယ်အင်ရှင်မျိုးသမီးရဲ့ခင်မွန်းရဲအမှုတန်းKevin Chelvin go yega sweje legu ne tin tha bare
Now together with his mother-in-law Chelvin had allegedly removed a CCTV camera outside their flat he's also accused of lying to police
Chelvin ha tu yakma pitu ne pu paung pi tharo tai khan apie mae ma tat tha de CCTV camera go phyauk pi khe pi apie man go phong kwe pu chou sa ke de lu sweswe jin khan tha ya bare CCTV camera ကိုလွန်ခဲ့တဲ့6လကဖြုတ်ပစ်ခဲ့တာဖြစ်တယ်လို့လေသူကရဲကိုလည်းငယ်ထွက်ဆိုခဲ့ပါတယ်။ဒါအပြင်ချင်းအမျိုးသမီးလေးမသေးဆုံးမီရဲ့အနေငယ်လူကလေဒီအမျိုးသမီးလေးကိုကိုထိလက်ရောက်စော်ကားခဲ့တဲ့အတွက်လဲဆွဲချက်တင်ခံထားရပါတယ်လို့ Channel News Asia သတင်းမှာကြေညာသွားခဲ့တာဖြစ်ပါတယ်။လူသားမှုနဲ့ဆွဆွဲခံထားရသူအင်ရှင်အမျိုးသမီးနှစ်ဦးကိုဂျာတာပရိနေကရုံးထုတ်ခဲ့ပြီးသူတို့ကိုသတင်းသုံးပတ်ကြာထိမ့်သိမ်းထားစဉ်ချန်ကီးဆေးရုံမှာဆေးယောဂအခြေအနေနဲ့ပတ်သက်လို့စိတ်ဆစ်ခံရမှာဖြစ်ပါတယ်။သူတို့နှစ်ဦးကိုလူသတ်မှုကျူးလွန်ကြောင်းထင်ရှားတွေးရှိရင်တော့တေရန်ဒါမှမဟုတ်ထောင်နာတဲ့ချက်ခံရမှာဖြစ်ပါတယ်လို့ Channel News Asia သတင်းမှာဆက်ပြီးတော့လည်းကြေညာသွားခဲ့ပါတယ်။ချင်းပြည်နယ်ကနေအခုလိုစင်ကာပူကိုရောက်ရှိလာတဲ့ တောင်ငယ်တူမိခင်ဖြစ်သူချင်းတိုင်းရင်သူတူအသက်ခံရမှုဟာကြေကွဲစရာလို့ဆိုရမှာပါစင်ကာပူမှာအင်ကူတွေဖြစ်လောက်ကိုင်းနေသူပေါင်း2000လောက်ရှိရမှာအများဆုံးကဖိလစ်ပိုင်နဲ့အင်ဒိုနီးရှားတို့ကဖြစ်ပြီးမြန်မာက2014ကြာရှိတယ်လို့လည်းခန့်မှန်းရပါတယ်ဒါကြောင့်တိုင်းတစ်ပါးမှာတွားရောက်လောက်ကိုင်းနေကြတဲ့မြန်မာနိုင်ငံကအမျိုးသမီးငယ်တွေအရေးဘယ်လိုအကာအကွယ်ပေးကြမလဲလို့မေးစရာရှိပါတယ် 2014ဖြစ်တွားရောက်လုတ်ကင်မှုကိုပိတ်ပင်ထားခဲ့ရမှာတခြားနှီးလန့်တွေနဲ့တွားရောက်လုတ်ကင်ကြတဲ့အတွေ့လေတရားမဝင်တဲ့အတွေ့အကြုံအကာအကွယ်ပေးနိုင်မှုကခက်ခဲနေတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကတော့မြန်မာအလို့သမားနဲ့လူဝင်မှုကြီးကြပ်ရေးနဲ့လူဦးရေဆိုင်ရာဝင်ကြီးဌာနကအိန္ဒိယနိုင်ငံတွေမှာတွားရောက်လုတ်ကင်နေကြတဲ့မြန်မာအမျိုးသမီးအင်အကူလုတ်သမားတွေနဲ့ပတ်သက်လို့ တက်ဆိုင်ရာနိုင်ငံတွေရှိတန်ယုံတွေနဲ့အလို့သမားအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးစည်ရင်းကောက်ယူကပတ်ပုံတင်ကပြားများထုတ်ပေးမှဖြစ်တဲ့အကြောင်းကြေညာသွားခဲ့တာတွေ့ရပါတယ်။ဒါကြောင့်ပြပယောက်မြန်မာအမျိုးသမီးအင်အကူတွေရဲ့အခက်အခဲတွေကဘာတွေပါလဲ။သူတို့တွေကိုဘယ်လိုအကာအကွယ်ပေးနိုင်မှလဲဆိုတာကိုစင်ကာပူရှိ Home လို့တူောက်ခေါ်တဲ့ရွှေပြောင်းအလို့သမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအကျိုးတော်ဆောင်အဖွဲ့နဲ့ Helping Hands for Migrant Workers ရွှေပြောင်းလူသမားရေးဆောင်ရွက်နေတဲ့အဖွဲ့မှာစေနာဝန်ထမ်းကူညီဆောင်ရွက်နေသူဦးတင်မောင်ဝင်းကိုမေးချခဲ့ပါတယ်။ကျွန်တော်စင်ကာပူမှာတော့လေအင်အကူတွေအဓိကတွေ့ကြုံနေရတဲ့ဒါပါလဲဆိုလို့
Physical Sexual Abuse ပေါ့လေ။ဒါကတော့ဟိုအင်ချင်ပေါ်ပြီးပြီးတော့အမျိုးမျိုးရှိတာပေါ့လေ။မြန်မာနိုင်ငံနဲ့ကလေးမလေးနဲ့ပတ်သက်လို့ရှိရင် ဘာဖြစ်လို့ပြဿနာဖြစ်တာလဲဆိုလို့ရှိရင်အဓိကကဒီဘာသာစကားပေါ့ဘာသာစကားနားမလည်တဲ့ဘာရည်နဲ့နံပါတ်နှစ်ကဘာလဲဆိုရင်ကျွမ်းကျင်မှုရယ်ဒါအမှဆိုရင်ဒီဥပဒေအရဆိုလို့ရှိရင် Sunday ဆိုလို့ရှိရင် off ရယ်အဲ့ဒီ Sunday ကိုမပေးဘူးအဲ့အဓိကပြဿနာတွေရရှိတယ်နောက်အကြောင်းကျတော့လည်းမလုပ်နိုင်ဘူးပေါ့တချို့ကျတော့လည်းကအိမ်မှာအမှဆိုရင်သူ့ဥပဒေကဒီဥပဒေအရဆိုလို့ရှိရင်သူ့ကိုဒီအိမ်မှာခေါ်ထားတယ်ဆိုလို့ရှိရင်ဒီအိမ်မှာပဲသူတို့လုပ်ရမယ်သို့တော့သူကသူ့အမေအိမ်မှာခေါ်ရတယ် ကျင်းလိုခိုင်းတာရှိတယ်။ဒါဆိုရင်သူကလည်းအင်ရှင်ကသူကဗာပြဲလို့ရှိရင်သူကဒီဇိုင်ဖွင့်တယ်။ဒီဇိုင်ဖွင့်ဆိုရင်ဒီမှာအိမ်မှာရှင်းနေပြီးခါအလုပ်အဲ့ဒီဟိုတင်းကတော့တွားပြီးတော့အလုပ်လုပ်ပေးရတယ်ရှိ။အမှန်တော့ဒါတရားမဝင်။အဲ့နောက်တစ်ခုကတော့နှုတ်နဲ့ပေါ့လေ။ရရန်ဆန်းဆန်းပြောတာလေ။နောက်ကကြလို့ရှိရင်ကိုကြီးလက်ရမရိုက်တာနှက်တာလေ။နောက်ကကြလို့ရှိရင်လင်ပိုင်းစော်ကားမ
တို့မှလုပ်နေတယ်ဆိုတဲ့ခါကျဘယ်လိုအကောင်ဆုံးအကြံပေးချင်ပါလဲ။နောက်တို့တွေတွေဘယ်လိုအကောင်ဆုံးအကာအကွယ်ပေးနိုင်ပါလဲရှင်။ဒါအပါဝင်ပေါ့နော်။ဟိုဒီတက်ဆိုင်ရာနိုင်ငံတွေရဲ့အစိုးရပေါ့နော်။ကျမတို့ဆိုလို့ရှိရင်မြန်မာအစိုးရပေါ့။နောက်တော့မြန်မာတန်ရုံပေါ့
။ဘယ်လိုအကောင်ဆုံးအကူအညီပေးနိုင်မလဲဆိုလို့ရှိရင်ကျွန်တော်ကမတစ်ကပါလဲဆိုလို့ရှိရင်အရင်ကအလုပ်သမားတွေဒီကိုထွက်လာပြီးတော့အလုပ်လုပ်ဖို့အတွက်ကိုဟာအစိုးရလေးပြီးတော့ဥပဒေလေးတစ်ခုတော့ပြန်ရမ်းပြင်တယ်လို့ကျွန်တော်ကြည့်ရပါဆိုလို့ရှိရင်ဆားရုပ်ဆိုလို့ရှိရင် terms of contract ဆိုအဲ့ကျတော့ဘာတွေပါမလဲအလုပ်ချင်ကဘလောက်အဲ့အဲ့လိုမျိုးတွေကိုအစိုးရပြီးတော့ဥပမာဖိလစ်ပီးမှာဆိုလို့ရှိရင်သူကဘာလဲဆိုရင်သူက migrant workers and overseas Philippines act ဆိုပြီးတော့သူမှရှိတယ်ပြီးရခါကျတော့ဒီ recruitment and employment of overseas workers rules and regulations ဆိုပြီးတော့သူကအဲ့ဒါတွေရှိတယ်ကျွန်တော်တို့ကျမကျတော့အဲ့လိုမျိုးမရှိဥပမာဆို illegal recruitment တွေပေါ့ကိုယ်ကဘယ်လိုပွဲစားဆိုပြီးတော့ရင်းလို့တယ်သူကဒီဘက်ဒီကိုပို့လိုက်ပို့တယ်ဒီက agency နဲ့ဆက်ပြီးတော့ပေါ့မှာဆိုလို့ရှိရင် agency to agency ဆက်ကုနေတော့ဥဒီနဲ့တိချာလို့စာချုပ်စာရဟိုတိချာလို့အဲအဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့လောကကြံရတာပို့ပြီးတော့လွယ်တယ်လေတစ်ခုဖြစ်တယ်ဆိုလို့ရှိရင်ဥမာဟိုဘက်ရန်ကုန် agency ကသူဘာတိတာဝန်ယူပေးရမယ်ဒီဘက်ကလည်းဒါရီဘာတိတာဝန်ယူပေးရမယ်ဆိုရဲအဲ့လိုဥပဒေလေးတစ်ခုကိုအစိုးရရည်ဆွဲပေးထားလို့ရှိရင်ပြဿနာနည်းနည်းတော့ညော့သွားမှာပဲအများကြီးမဖြစ်တော့ဘူးပေါ့တခြားနိုင်ငံတွေမှာကြားတော့ဆရာကြားတော့ဥမာစင်ကာပူမှာဆိုလို့ရှိရင် Philippines Embassy ရှိတယ် Indonesia Embassy ရှိတယ်အဲ့မှာသူတို့မှာဆိုလို့ရှိရင်ဒီ Labor Attaché ရှိတယ်လေအခုကျွန်တော်တို့ဗမာနိုင်ငံကစင်ကာပူတန်ရုံမှာကြားတဲ့အခါကျတော့သူ Labor Attaché လို့သက်သက်မရှိသေးဘူး။ဟိုနေ့မှာတော့ရှိနေပြီပေါ့လေ။ဒီရောရတယ်မြန်မာနိုင်ငံခိမလေးဟာဒီမြန်မာနိုင်ငံကဒီပွဲစားနဲ့သူတို့ဘယ်လိုလုပ်ကြလဲတော့မသိဘူး။သူကဒီကိုလာဖို့အတွက်ဆိုရင်ဟိုကနေပြီးတော့ပတ်ဆိုလုပ်ပေးတယ်ပြီးတော့ဒီရောက်လာပို့တယ်။အဲ့တည်းသူကဘာပြန်ဆက်ရလဲဆိုလို့သူက6လစာသူတို့ပြန်သို့မဟုတ်9လသာသူက9လသာဟိုမှာသူဒေါ်လာ250ရမယ်ဆိုလို့ရှိရင် ခုနလားဆိုတော့သုံးတောင်ကျော်ပေါ့ဟိုကအကုန်လုံးဟိုကဘာလို့ဆိုလို့ရှိရင်အိမ်ရှင်ရနေပြီးတော့သူကပေးရတယ်ဒီအကုန်ရစိတ်အကုန်လုံးလေအဲ့တော့အဲ့ခုနကပြောတဲ့ဒီ6လသာအကုန်လုံးယူရတာကျွန်တော်စင်ကူဘက်က9လသာယူသွားပြီ9ရက်လောက်ရတယ်ဆိုတာလုံးဝနဲ့2နှစ်လောက်ကထင်ကျွန်တော်စင်ကူကဥပဒေထုတ်ထားတယ်ဘာလို့ဆိုလို့ရှိရင် Sunday off ပေးရမယ်ဆိုတော့သို့တော့ဖိလစ်ပင်းကဘာလို့ကသူအဲ့တိုင်းဟိုနေရတယ်ကျွန်တော်ဒီဗမာပြည်ကြားတဲ့အခါကျတော့ဖြစ်လဲဆိုလို့ရင်သူက Sunday off မလုပ်လို့ရှိရင်ပတ်စံပေးရမယ်ဆိုပြီးသူကလုပ်တယ်အဲ့ဒါကိုဒီကလေးပြီးတော့အင်ရှင်ကပြရမယ်ဆိုတော့ခုနှစ်လောက်ပါလုပ်ခိုင်းပြီးတော့ကျွန်တော်450ကျောက်ဘဝအနည်းဆုံးပဲ900ဆိုရဲဥစ္စာဦးကစမ်းပြီးတော့ပါပြီးရဲဆိုတဲ့ပုံစံနဲ့လုပ်ပြီးတော့ဘလို့အလုံးလုံးညာဒါဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ employment contract မှာအင်းလူတွေရေးထားတယ်ပြန် claim တွေလည်းမသိဘူးဘဝပြတ်ပွဲစားတယ်ပြီးရောအဲအဲ့လိုမျိုးတွေပေါ့လေဟာ agency ဒီကုန်း၌ဗမာဆိုရမှာနော်တရားဝင်တွေက agency တွေကကျွန်တော်ပြောတဲ့ teacher training မပေးတာ right ဝင်မလုပ်တာစာချုပ်ကို teacher ချုပ်မပေးတာအခုချင်းတောင်းဝင်မိယူတာအဲ့အရာတွေကကျွန်တော်အဲ့အရာကိုကျွန်တော်ပြောချင်တာ You can bend but never break me
cause it only serves to make me more determined တလလဒန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတောက်တာနေညပိုင်းမှာအသစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုစနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်အခုသုတဆုံလေအမေရိကန်တခွင်ကိုနားဆင်ရပါမယ်American Pirasu မှာကောလိပ်ကြောင်တက်နေတဲ့မြန်မာအရေးအတွက်တိုးလာတဲ့အကြောင်းမြန်မာလူမှုအဖွဲ့အစည်းတစ်ခုဖြစ်တဲ့ BACI မြန်မာ American Institute ကပြောပါရယ်မြန်မာနိုင်ငံကရွှေပြောက်အခြေချနေထိုင်သူတွေအနေနဲ့ပညာရေးပေါ်လေးထားဆောင်ရွက်လာကြတဲ့အခြေအနေတွေကိုအိန္ဒိယနားပြည်နယ်အခြေစိုက် BACI အဖွဲ့ရဲ့ဦးဆောင်ညွှန်ကြားရေးမှူးကိုအီလိုက်ဇာပါနီကိုကိုအောင်အောင်ကဆက်သွယ်မေးမြန်းထားပါရယ်ရှင်
အီလိုက်ဇာဗာနီရေဟိုကျွန်တော်ပထမဆုံးမေးချင်တာကဒီမကြခင်တော့ကပေါ့နော်ဒီကိုအီလိုက်ဇာဗာနီတို့ရဲ့မြန်မာအမေရိကန် Institute အဖွဲ့ကဒီတင်ညာချက်မှာပေါ့လေဒီအမေရိကမှာဒီ college ကျောင်းတက်နေတဲ့မြန်မာຫນွေဘွားအရေးအတွက်တော်တော်များလာတယ်ဆိုပြီးတော့ဖော်ပြထားပါတယ်ဟိုဘလောက်ရာခိုင်နှုန်းတိုးလာလဲခင်ဗ
ျဟုတ်ကဲ့လေးဖြစ်တွင်းမှာကြည့်မယ်ဆိုလို့ရှင်ရင်ကျွန်တော်တို့83ရာခိုင်နှုန်းတက်လာတော့ကျွန်တော်တို့တွေ့ရပါတယ်2013မှာ52ရာခိုင်နှုန်းဖြစ်ပြီးရှိပြီးတော့မှာ66ဒီနေ့မှာဆိုလို့ရှိရင်80ရာခိုင်နှုန်းတက်သွားတယ
်ဒီမြန်မာပြည်ကလာတဲ့လူငယ်တွေတော်တော်များများအနေနဲ့ပေါ့နော်ဟိုပညာရေးနဲ့ပတ်သက်ပြီးတော့တော်တော်စိတ်ဝင်စားတဲ့သဘောပေါ့
မြန်မာပြည်ကနေရောက်လာတဲ့လူငယ်တွေကိုကျွန်တော်ကြည့်မယ်ဆိုလို့ရှိရင်သူတို့နေလာတာနဲ့ကြာလာတာနဲ့ပညာရေးကိုလည်းပုံပြီးမှစိတ်ဝင်စားလာတယ်သူတို့ကျူးစားမှုတွေဘယ်လိုပူဇော်မျိုးနဲ့ college တွေရှောက်ရမလဲဝင်ရမလဲပေးချင်မှာပါလို့မလို့ဆိုတော့ပူပြီးတော့မှတက်ကြွလာတဲ့အပိုင်းတွေလည်းပါပါလာပြီးတော့မှကျွန်တော်တို့ organizations အနေနဲ့ပဲဖြစ်ဖြစ်ဒီမှာကျွန်တော်တို့ partners တွေဖြစ်တဲ့ကျောင်းတွေ university တွေနဲ့ပူပေါင်းပြီးတော့မှသူတို့ကိုအားပေးတာတွေနဲ့အကူအညီပေးတာတွေနဲ့အားလုံးပါပြီးမှဒီလိုတိုးတက်ရတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဟိုဒါကလူငယ်တွေဘက်ကပေါ့လေဟိုတစ်ဖက်ကလည်းပဲဒါမိဘတွေအနေနဲ့ရောဟိုသူတို့ဒီသားသမီးတွေပညာရေးအတွက်ကောဘလောက်ထိအောင်အကူအညီအထောက်ပံ့အားပေးပါလဲ
ဟုတ်ကဲ့ကျွန်တော်မိဘတွေကိုကြည့်မယ်ဆိုလို့ရှိရင်အားလုံးလုံးလုံးကဒီပညာရေးကိုအားပေးတော့ကျွန်တော်တို့တွေ့ရပါလားသူတို့ရဲ့ဘာသာစကားပိုင်းနဲ့ပတ်သက်ပြီးတော့မှအားနည်းချက်တွေတော့ရှိပါလားဒါမဲ့အကျန်းအားဖြစ်တယ်လို့ကြည့်မယ်ဆိုလို့ရှိရင်သူတို့သားသမီးလေးတွေကိုကြောက်ဆက်တဲ့ပြီးတော့မှcollective degree တွေရဖို့ရသူတို့အားပေးပါတယ်ဘလူပူဇာမျိုးနဲ့အားပေးမလဲပဲနေရာမှာကူညီပေးမလဲဆိုတာနည်းနည်းအားနည်းချက်တည်းမသိလားဒါလေးတွေကတော့ရှိပါတယ်တမဲလို့သူတို့တော်တော်လေးကိုအားပေးတယ်အထောက်အပြုနိုင်တဲ့ဟာတွေလည်းသူတို့ပေးပါတယ်ပြီးတော့ဒီပတ်စံနေနေပဲဖြစ်ဖြစ်ဒီလိုအပ်တဲ့ transportation ကားတွေနေနေပဲဖြစ်သူတို့တက်နိုင်တဲ့ဖရန်နဲ့ဝိုင်းဝန်းသူမှကူညီကြတော့ကျွန်တော်တွေ့ရပါတယ
်ဆိုတော့ဟိုဒီကျောင်းသားအများစုကရောဒီ college ကျောင်းနေပါတွေကိုစပြီးတော့တက်တဲ့အခါမှာဘလို့ဘာသာရက်တွေကိုသူတို့အနေနဲ့ပို့ပြီးတော့ဟိုတင်ယူလေးရှိလဲခင်ဗ
ျသူတို့တက်ချင်တဲ့ဟာကကွဲပြားပါဒါမဲ့ချုံမှုပြုံးမကြည့်မယ်ဆိုလို့ရှင်သူတို့ science medical field ပြီးတော့ nurse ယောက်ျားလေးတွေဆိုလို့ရှင် business အဲ့ဒါတွေသူတို့ဝါသနာပါလားမြန်မြန်တွေးရပါလားတမဲလို့ဒီpolitical science တို့ liberal arts တို့ဝါသနာပါတဲ့လူတွေရှိပါတော့တချို့တွေကဒီ law school တို့အတက်ဖို့ရစဉ်းစားထားတဲ့လူတွေလို့ကျွန်တော်တွေးရပါတယ်
ဟုတ်ကဲ့ဟိုအထူးသဖြင့်တော့ဒီကျန်းမာရေးဝန်ဆောင်မှုပေးတဲ့ပေါ့လေလုပ်ငန်းတွေပေါ့အဲတူနာပြူအလုပ်နောက်ဒီဆရာဝန်တွေဒီပညာရပ်ပေါ်ကိုဒီဘာသာရပ်ပေါ်ပို့ပြီးတော့စိတ်ဝင်စားကြတာလေ
မြန်မာနိုင်ငံမှာကသူတို့ကလေးလေးဘဝကနေပြီးတော့မှကျွန်တော်မြန်မာနိုင်ငံအပိုင်းဝိုင်းကိုကြည့်မယ်ဆိုလို့ရှိရင်ဒီဒေါက်တာမက်ဒီကယ်ဒေါက်တာတို့အင်ဂျင်နီယာတို့ဖြစ်ဖို့ရာကိုသူတို့ကအထင်ကြီးတဲ့အပိုင်းလည်းပါတယ်ပြီးတော့လည်းသူတို့ရဲ့အာစာဝတ်နေရေးဘွေးရပြီးတဲ့နောက်ပိုင်းမှာပတ်စပ်ပလောင်ရနိုင်မလဲဆိုတဲ့ဟာတွေသူတို့တွေ့ထားတာတွေလည်းပါပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့သူတို့ကိုခဏခဏပြောပါတယ်။အကောင်းဆုံးကဘယ်ဟာကူကအကျိုက်ဆုံးဖြစ်တယ်လဲဘယ်နေရာမှာကျွန်တော်ပြောမလဲ။ကျွန်တော်အသက်မဝင်ကြောင်းအတွက်လှုပ်ပြီးတော့မှပြောပြောပါပါနဲ့ကိုယ့်ရဲ့အတွက်လည်းကောင်းမယ် community အတွက်လည်းကောင်းမယ်။အကိုယ့်ရဲ့အကျိုက်ပေါ့လေ။ပြောပြောမဲ့ဟာကိုပဲကြည်ပါကိုယ် interest threats ကိုယ်အားပါချက်ကိုလည်းကြည်ပါဆိုတော့ကျွန်တော်တို့ကတော့ခဏခဏအားပေးပါတယ
်ဆိုတော့ဒီလူငယ်တွေကလည်းပဲဒါဟိုမြန်မာပြည်ကလာကြတယ်ဟိုတချို့တွေကြောက်လဲဒီမှာမွေးရလူတွေရှိမှာပေါ့လေဒီသူတို့ဒီကိုလာခဲ့တဲ့နိုင်ငံနောက်ကိုရဲ့ဟိုဒေတာမွေးရမြည်အတွက်ပေါ့လေဟိုပြန်လုပ်ပေးမယ်ဆိုတဲ့ရည်ရွယ်ချက်မျိုးရောရှိရလို့ကြားရပါလား
အဲ့ဒါသူတို့ရှိပါတယ်ကျွန်တော်တို့ကျောင်းသားလေးတွေကိုကြည့်မယ်ဆိုလို့ရှိရင်သူတို့ကဒီမှာကောင်းကောင်းကြောက်ပြီးမယ်ပြီးတော့ကြောက်တက်နေတဲ့အချိန်မှာလည်းအခုသူတို့ကနေအစင်ဝင်စားမှုဒီ internship short term ရေတူနဲ့တွားပြီးတော့မှ exchange program အနေနဲ့ပဲဖြစ်ဖြစ်ပြီးတော့ internship to volunteer opportunity နဲ့ကိုယ့်ရဲ့နေနေကိုယ့်ရဲ့နိုင်ငံကိုပြန်သွားပြီးတော့မှလှုပ်ချင်တဲ့ဟာလေးတွေသူတို့ပြောတာတွေသူတို့ရဲ့ဒါစင်ဝန်ဆောင်မှုတွေလည်းကျွန်တော်တွေးရှိရပါတယ်ပြီးတော့သူတို့ပြီးသွားတဲ့အချိန်မှာလည်းဖြစ်နိုင်တယ်ဆိုလို့ရှိရင်တနည်းနည်းအဲ့လိုပူဇော်မျိုးနဲ့တတ်နိုင်တဲ့ဖက်ကနဲ့ကိုယ့်ရဲ့ရက်ရွာကိုယ့်ရဲ့မျိုးကိုယ့်ရဲ့နိုင်ငံကိုပြန်သွားပြီးတော့မှကိုယ့်ရနိုင်တဲ့အခွင့်အလမ်းတွေကိုသူတို့စဉ်းစားနေတာကိုလည်းကျွန်တော်တွေးရပါတယ်ကျွန်တော်တို့ကိုယ်တိုင်ကလည်းအဲ့ဒီစိတ်တွေပုံမှန်သူတို့မှမွေးလာအောင်ပုံမှန်ဒီကိုယ့်ရဲ့ဒီသားအကြောင်းကိုပြန်စဉ်းစားအောင်ဆွေးနွေးတဲ့အပိုင်းတွေလည်းပါပါတယ်
။ဟိုခုနကကိုအီလီဇာဗာနီပြောသွားတာပေါ့လေ။ဟိုကောလိပ်ကျောင်းတက်တဲ့ဟိုရာဂိုင်နှုံးကများလာတယ်80ရာဂိုင်နှုံးလောက်အထိရှိလာတယ်ဒီ၄နှစ်လောက်အတွင်းမှာပေါ့လေ။ဥမာအထက်တန်းကျောင်းပြီးသွားတဲ့အချိန်မှာကောလိပ်ကျောင်းကိုတက်လာတဲ့ဥယီကရောဘလို့အနေထားရှိပါလဲ
။ဟုတ်ကဲ့။အာဒီကျွန်တော်တို့ USA တနိုင်ငံလုံးကိုကြည့်မယ်ဆိုလို့ရှိရင် high school ပြီးသွားတဲ့ rate ပေါ့နော်နှုံးက80နဲ့90ရာခိုင်နှုန်းလောက်ရှိတယ်။မတရပီပီရောမှာ college ဝင်သွားတဲ့နှုံးက60ရှိရခိုင်နှုန်းလောက်ရှိတယ်။မကျွန်တော်တို့ရဲ့မြန်မာနိုင်ငံမြန်မာ community ကိုကြည့်မယ်ဆိုလို့ရှိရင်80ရခိုင်နှုန်းရှိနေတယ်။ပြီးတော့မှအဲ့ဒီ college ဝင်ပြီးတဲ့နောက်ပိုင်းမှာတို့ college မှာနေပြီးတော့မှ degree ရသလားမရဘူးလား college မှာရှိရင်တို့ drop out college ကနေရက်တန်းတော့မှထွက်သွားလာဆိုတော့ကျွန်တော် study ဆက်လုပ်တဲ့အချိန်မှာကျွန်တော်တို့90ရာခိုင်နှုန်းက college university မှာတို့ဆက်တက်နေတာကိုကျွန်တော်တို့တွေ့ရှိရပါတယ်အဲ့ဒါလည်းပဲဒီ national rate america rate က 68.9 ရာခိုင်နှုန်းရှိတယ်ဆိုတော့ကျွန်တော်တို့ national rate ထဲပူကောင်းနေတဲ့ပူဆောင်မျိုးနဲ့ပြောလို့ရတာပေါ့လေ
ဆိုတော့အဲ့ဒီဒီထုတ်ပြန်ချက်ထဲမှာပဲပေါ့လေဒီမြန်မာနိုင်ငံကနေပြီးတော့အမေရိကန်မှာလာပြီးတော့အခြေချနေထိုင်သူကလည်း3,000လောက်ရှိမယ်ဆိုပြီးတော့ဟိုဖော်ပြထားတာကိုတွေ့ရပါတယ်ခင်ဗျာဆိုတော့အဲ့လိုဒီစရင်းစရားတွေရောဘယ်လိုပုံစံမျိုးနဲ့ကောက်ခံတာပါလဲ
ကျွန်တော်တို့ community ရာတူတဲ့အပိုင်းတွေများတယ်ဆိုတော့ mitosis structure ရဲ့ပြီးတော့ community structure ရဲ့ဒီ central indian ကိုအသိစိတ် study လုပ်ပေမဲ့လည်းတနိုင်ငါလို့ကိုအကျိုးဝင်နိုင်တယ်လို့ကျွန်တော်တို့ကတော့ခံမှန်းပါတယ်။အဲတရားမှာတရားမှန်ချင်မှမှန်မယ်။ဒါပေမဲ့လို့အကျန်းအဖြစ်တရားမှာ89%ခန့်လို့တော့မှန်နိုင်တယ်လို့ကျွန်တော်တို့တွေ့ထက်ထားပါတယ်၊သုတ်သက်ထားပါတယ
်။ကိုအောင်အောင်စီစဉ်တက်ဆက်ပြနေတဲ့သုတ္တဆောင်လေအမေရိကန်တခွင်ကိုအင်္ဂါနေ့မနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါတယ
်မြန်မာနိုင်ငံမှာတတုတန်ရန်စားတအမျိုးအစားများစွာရှိပေမဲ့ အားလုံးကိုစီးပွားပြည့်လို့တတ်မှတ်လို့မရပါဘူး။စီးပွားပြည့်အချိန်ရင်းရှိလို့တူးဖော်မယ်ဆိုရင်လည်းတူးဖော်ပြီးနောက်ပိုင်းသုံးမရတဲ့ဒေတာအဖြစ်နဲ့မကြမ်းရစေဖို့ကြိုတင်စီမံကိန်းချပြီးစနစ်တကျလုပ်ဖို့လိုတဲ့အကြောင်းဒီတစ်ပတ်မှာပြောပြပါရစေ။မြန်မာနိုင်ငံကိုသင်္ယဆတ်တာပေါ်ကျွေတဲ့နိုင်ငံလို့အများကတည်ထားကြတာပါဒီထဲကတတုသင်္ယဆတ်တာမှာဆိုရင်အမျိုးအစားကအများကြီးရှိတယ်လို့မြန်မာဘူမိသိပ္ပံအထွေထွေတွင်းမှုဦးဝေလွင်ကပြောပါတယ
်ဘူမိပြည်သဘောအရတတုတိုက်အကျော်၄ကျော်ရှိတယ်လို့သတ်မှတ်ပါတယ်ပထမတော့အရှိဘက်ကုန်းမြင့်မြင့်ဒီမြန်မာပြည်မြောက်ဘက်ကချင်းပြည်နယ်အစရှမ်းမြောက်ရှမ်းတောင်ကရင်ကယားမွန်တနင်္သာရီအဲ့လိုမြောက်ဘက်ကနေတောင်ဘက်ကိုဆင်းလိုက်မယ်အဲ့ဒါအပိုင်းတွေမှာခဲရှိတယ်၊ဈင်းရှိတယ်၊ကောပါရှိနိုင်တယ်၊ငွေရှိတယ်၊တင့်တန့်စင်ရှိတယ်၊ခနောက်စင်ခေါ်တဲ့အန်တီမိုနီရှိတယ်၊တန်ရှိတယ်။နောက်အဲ့ဒီအနောက်ဘက်ကိုဆင်းလိုက်ရင် Central Belt လို့ခေါ်တဲ့အလယ်ပိုင်းလွင်ပြင်ကြီးပေါ့နော်။ AOD မြစ်၊ချင်းတွင်းမြစ်၊စစ်တောင်းမြစ်တကျော် AOD မြစ်ဝကျွန်းပေါ်ဒေသအထိမြောက်ကနေတောင်ကိုသွားမယ်ဆိုရင် Porphyry Copper လို့ခေါ်တဲ့ပြန့်ကျဲနေတဲ့ခြေနေတတူတိုက်နော်ရွှေတွေရှိတယ်၊တောင်ပီးစုတွေရှိတယ်၊ရေနံနဲ့သဘောတောင်းငွေတွေရှိတယ်။ကုန်းတွဲမှာလည်းရှိတယ်၊ပင်လယ်ထဲထိဆင်းသွားလို့လည်းရတယ်။နောက်တစ်ခါ Western Range လို့ခေါ်တဲ့အနောက်ဘက်ယူမအဲ့ဒီမှာ Nickel ရယ် Chromite ရယ် PGN ရယ်ရှိတယ်။နောက်ဆုံးရခိုင်ကမ်းမြောင်ဒေသမှာတော့ Oil and Gas ခေါ်တဲ့ရေနံနဲ့သဘောတောင်ငွေရှိတယ
်။အခုလိုအများအပြားရှိပေမဲ့အားလုံးကိုစီးပွားဖြစ်တတ်တူတိုက်ဖြစ်နေမတတ်မှတ်နိုင်ပါဘူး
။ဓာကြီးရှိပေမဲ့ဒီစီးပွားဖြစ်ဖြစ်ချင်မှဖြစ်တယ်။နည်းနည်းပေမဲ့လည်းစီးပွားဖြစ်ဖြစ်သွားနိုင်တယ်။အဲ့ဒါကတော့ကမ္ဘာပေါင်းစည်းနဲ့ကမ္ဘာအခြေအနေနဲ့ဤပညာတို့မြင်လာဖို့မှမူတည်တယ်အခုနည်းနည်းပဲရှိပြီးတော့အခုစီးပွားမဖြစ်ပေမဲ့တစ်ချိန်ကျရင်လည်းစီးပွားဖြစ်သွားနိုင်တယ်ဒါပေမဲ့ဗမာပြည်မှာရေဘွားအပြင်တော့မျိုးစုံရှိတယ်စီးပွားဖြစ်တတ်တူတိုက်တယ
်ဆိုတော့အဲ့ဒီမျိုးစုံရှိတဲ့အပိုင်းတွေနည်းနည်းပိုင်းခြားပြပါ
ဘာပြောလို့ပေါ့နော် very rich ဆိုတဲ့အပိုင်းမှာကြောက်စိမ့်ရယ်ပရမျာရယ်နီလာရယ်ထုံးကြောက်ကက very rich ဆိုတဲ့အပိုင်းကိုပေးထားပါတယ်ဒုတိယ rich ဆိုရကျွယ်ဝတယ်ပေါ့နော်များများရှိတာ copper ရှိတယ်ခဲရှိတယ်ဇင်းရှိတယ်တင်တန်စင်ရှိတယ်၊ရွှေရှိတယ်၊ကြောင်ပီးရွှေရှိတယ်၊ variety ရှိတယ်။နောက်တစ်ခါ fairy rich လို့ခေါ်တဲ့အများကြီးတော့မဟုတ်ဘူး။နည်းနည်းလေးရှားရှားနိုင်ဖွင့်နိုင်တယ်ဆိုတဲ့အတိုင်းပေါ့။အဲ့ဒါ antimony ရှိတယ်၊ silver ရှိတယ်၊ nickel ရှိတယ်၊ jasin ရှိတယ်၊ iron ရှိတယ်။ပူဝါဆိုတာနည်းနည်းလေးပဲရှိတယ်။တော်တော်များများကြီးရဲ့ထုတ်လုပ်နိုင်မှုအခက်အခဲရှိတယ်ဆိုတဲ့ဟာတွေကတော့ chromite, magnesium, နောက်တစ်ခါ radioactive mineral တို့ diamond တို့မာကျူရီတို့ဖလိုရိုက်တို့ဘောက်ဆိုက်တို့အယူလင်းတို့ဖက်စပါတို့ဒါတွေအားလုံးကတော့ဘိုက်ကာတို့ကနည်းနည်းပဲရှိတယ်တတုဆိုတာပြောရတယ်နံပါတ်၁ကြောက်မြင့်ရတယ်တတုပဲလက်စင်ဆေးပွားအန်တီမိုနီခနောက်စင်းစားရတယ်တတုပဲအင်ဒပ်စထရီရော့ခေါ်တဲ့ဖလိုရိုက်တို့ဖက်စပါတို့အယူလင်းတို့ဘရိုက်တီတို့လိုင်းစတုန်းတို့ကလည်းတတုတိုက်ဖို့တဲ့လုပ်ငန်းတွေမှာပါပါတယ်နောက်ဆုံးဒေကိုရေးရှင်းစတုန်းဒိုင်မင်းရှင်းစတုန်းတွေလုံးမဲ့ဂရနိုက်တို့နိုက်တို့နော်မာဘယ်တို့ဒါလည်းတတုလုပ်ငန်းတွေမှာပါပါတယ်ဆိုတော့အဲ့ဒါတွေအားလုံးကတော့လုပ်ငန်းမျိုးစားနဲ့ဖြစ်တည်တဲ့ပမာဏနဲ့ထုတ်လုပ်မှုစရိတ်နဲ့ကမ္ဘာပေါက်ဈေးတွေပြောင်းလဲမှုပေါ်မှာတည်ပြီးမှအခုလောလောဆယ်စီးပွားဖြစ်မဖြစ်သေးပေမဲ့နောက်10နှစ်15နှစ်ဆိုဖြစ်သွားနိုင်တယ်ဥပမာအဖြစ်ခြေစဉ်တော့လည်းဘယ်တော့တွေ့တာနှစ်ပေါင်း90လောက်တည်းတွေ့တာကြားလာပြီတွက်ချက်တာလည်းကြားလာပြီဒါပေမဲ့တကယ်စီးပွားဖြစ်ကဒီဘက်ပိုင်းချမှာဖြစ်လာတယ်ထုတ်လုပ်မှုနည်းပညာတွေလည်းတိုးတက်လာတယ်ကမ္ဘာမှာရှိတဲ့ကြီးနီတို့ရွှေတို့ဈေးတွေကလည်းတက်လာတဲ့အခါမှာစီးပွားဖြစ်သွားလာတယ်အကျိုးအပြင်းတော့မြန်မာပြည်မှာတတ်တူပေါင်းမြောင်များစွာရှိပေမဲ့ခုနပြောတဲ့စီးပွားပြီးတတ်တူတိုက်ထုတ်လုပ်တဲ့ဆိုရဲအခြေအနေကအများကြီးမရှိပါဘူးဆိုရဲအကြောင်းပြောပြတာပါ
တတ်တူတူးဖို့တဲ့နေရာမှာစနစ်ကျဖို့အတွက်တိတ်ကိုအရေးကြီးပါတယ်စနစ်တကျမဟုတ်ဘဲထုတ်လုပ်တဲ့အခါမှာဝန်းကျင်ပြည့်စုံမှုကတိတ်ကိုကြီးမားပါတယ
်တတ်တူတူးဖို့ရဲ့လုပ်ငန်းကိုစနစ်တကျတူးဖို့လို့ရတဲ့လုပ်ငန်းကြီးအဖြစ်ဖန်တီးဖို့လိုတယ်အဲ့လိုဖန်တီးတဲ့အခါကျနှစ်ရှည်လာများစွာပေးဖို့လိုတယ်နှစ်ရှည်လာများစွာပေးမှလုပ်ငန်းရှင်ကတာဝန်ခံမှုတာဝန်ယူမှုတွေပါတဲ့ဒေတာကန်ဒီရဲ့တာဝန်နေရေးဒေတာကန်ဒီရဲ့ကျန်းမာရေးဒေတာကန်ဒီရဲ့ပညာရေးတွေကိုတာဝန်ယူတာပဲအဲ့လိုတာဝန်ယူလိုက်တဲ့အောင်လို့သူတို့ဘာလဲအကျိုးစီးပွားတွေဖြစ်အောင်လို့စနစ်ကြတဲ့ပတ်ဝန်းကျင်ကိုမထိခိုက်တဲ့ကာကွယ်တဲ့လုပ်ငန်းတွေကလှုပ်လာနိုင်မယ်ပြီးတော့မှသူတို့ကဒါတွေကိုရည်စည်းမြုပ်တံမှုတွေကြီးကြီးကျယ်လုပ်မှတတ်ထုတ်ကထွက်မှာတတ်ထုတ်ထုတ်ရင်တွင်းတွင်းချင်းတူရမယ်လိုင်ကောင်းတူးသိရင်လည်းတူရမယ်တောင်ကိုဖြိုးသိရင်လည်းဖြိုးရမှာပဲဒါပေမဲ့ဒါကိုစနစ်တကျလုပ်ဖို့ပြောတာအဲစနစ်တကျလုပ်တဲ့အခါမှာနီးစနစ်အပြင်ဒီနည်းမျိုးနာမှုကြီးဝရလို့တယ်ပညာရှင်တွေခေါ်သုံးဖို့လို့တယ်ဆိုတော့အဲ့ဒီဘိုင်းတွေကဘာဘာမျိုးမှအားနေတယ်ရှင်းနေမြစ်တစ်လျှောက် AR မြစ်မေခမေကြီးကတစ်လျှောက် AR မြစ်တစ်လျှောက်မြေကျောင်းဘေးတွေမှာတနစ်မကြဘဲနဲ့ရွှေတွေထုတ်တယ်ပင်လယ်ဘူးဗမောက်နေရာတွေမှာရွှေတွေထုတ်တယ်ရှမ်းပြည်ဘက်မှာတကယ်လှတဲ့ပင်တရားတို့ကလောတို့ဘက်မှာလည်းကျောင်းပြီးရွှေတွေကိုတနစ်ကြဘဲနဲ့ထုတ်တယ်ပြောမယ်ဆိုတော့အများကြီးပေါ့နော်အဲ့ဒါတွေကြောင့် ဒါပတ်ဝန်းကျင်ထိခိုက်သွားတာပဲရှားတိုင်းမျိုးမှာလည်းရှိပါတယ်အင်ဒိုနီးရှားတို့ဖိလစ်ပင်းတို့မှာလည်းဒီလိုနီးစနစ်တွေကိုတနည်းကမထုတ်လို့ပတ်ဝန်းကျင်ထိခိုက်ထောက်ထားတယ်ရှိပါတယ်ယူရီးယားမှာလည်းရှိခဲ့ဘူးတယ်လို့ကျွန်တော်သိရပါတယ
်တတူတူဖော်တဲ့အခါမှာအသေးစားလုပ်ငန်းလေးတွေကြောင့်ဝန်းကျင်ဖြစ်ရှိခဲ့တဲ့တာရကတွေအများအပြားရှိပါတယ်တာဝန်ခံမှုတာဝန်ယူမှုအတွက်အကြီးစားလုပ်ငန်းအဖြစ်လုပ်ကင်တာဟာပိုးပြီးထည့်အောင်နိုင်တယ်လို့တူဖော်ပြီးနောက်ပိုင်းဒေတာဖွံ့ဖြိုးရေးအတွက်အစီအစဉ်တွေလည်းချပေးဖို့လိုအပ်ပါတယ
်ဒေတာနတ်စားတွေပေးခဲ့တဲ့ကြောင့်ဖြည့်ဆည်းသွားတဲ့တိုင်းပြည်အချို့ရှိပါတယ်တရုတ်နယ်စပ်မှာလည်းရှိမှုပါတယ်အခုတော့တရုတ်ဖြစ်စီသူပြည်တတ်တူလုပ်ငန်းအကောင်းဆုံးဩစတြေးလျကနေဒါအမေရိကန်အဲ့တိုင်းပြည်တွေမှာအသေးစားနတ်စားပေးတဲ့စနစ်မရှိတဲ့ပြည် accountability ရို့ responsibility ရို့ပါတဲ့အချက်လေဒီကဥပဒေနဲ့ထိတ်ထုတ်ထားတာနောက်တစ်ခါအင်ဒိုနီးရှားမလေးရှားယူရီးယားသူတို့ရဲ့အိုက်ခေခါကစနစ်ချအများကြီးမိုင်းကြီးတွေဒုက္ခပဲပေးအသေးစားနတ်စားတွေမပေးခဲ့ဘူးသူတို့တွေဆိုရင်ပတ်ဝန်းကျင်ထိခိုက်ပါတယ်ဆိုပြီးအတံမကြားပဲတတ်တူကိုကုန်အောင်ထုတ်နိုင်တယ်အဲဥပမာအပြင်မလေးရှားမှာဟိုကောလာလမ်ပူးကနေစင်ကူသွားတဲ့လမ်းပေါ်မှာမိုင်းဆိုတဲ့မိုင်းစစ်တီးလို့နာမည်ထားတယ်အခုတခိတခါကဒါဖဲမက်ဘီအဖိုင်နဲ့ထုတ်တဲ့မိုင်းကြီးပဲအိုပက်ပစ်မိုင်းကြီးကတွင်းနေတူးပြီးတော့ရှင်းရှင်းများလိုင်ကောင်းပြောင်းထုတ်သွားတယ်အခုဒီဘက်ပိုင်းကျတော့တတ်တူကကုန်သွားတဲ့ချိန်တန်ဒီတိုင်းပြင်မတားဘူးအဲ့ဒီကရေးသမြုံနိုင်လူရပဲရေကန်ကြီးဖြစ်ပြီးတော့တကယ်ရီဆိုကြီးထောင်ပြီးတော့ဟိုတယ်တွေခလေးကစားကွင်းတွေလူတွေအပန်းဖြစ်တဲ့နေရာတွေပြီးတော့ဘင်္ဂလိုတွေဟိုင်းရစ်အိမ်တွေစောက်ပြီးတော့မြို့တစ်မြို့အဖြစ်ပြန်လဲတည်သွားတယ
်တတ်ထူတူဖော်မှုအတွက်ကောင်းမွန်တဲ့မူဝါဒအချမှတ်ပေးဖို့လိုအပ်တယ်လို့စနစ်တကျတူဖော်မှုနဲ့ရေရှည်ဒေသရင်းအကျိုးစီးပွားကိုပါထည့်သွင်းတွက်ချက်ဖို့အရေးကြီးပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါနော်
တခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြကြရတာပါ VOE ကနေခုအတန်လွှင့်နေတဲ့တနားရီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိပြန်ပြီးတော့နားဆင်နိုင်ပါတယ်မနေ့ကစနေနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့မှာတော့အခုညပိုင်းမှာနားဆင်ကြရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေပြန်ပြီးနားဆင်ကြရမှာပါလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုညပိုင်းအစီအစဉ်အဆုံးသတ်ခင်မှာတရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါဦးမယ်ရှင
်ရီပက်ဘလစ်ကန်ပါတီမှာထင်ရှားတဲ့လူတွေတဲ့ပါတီသမရလောင်ဒေါ်နယ်ထရမ့်ကိုမထောက်ခံဘူးလို့ပြောတဲ့ဒုတိယအုပ်စုတစ်ခုထပ်ထွက်လာပါတယ်ကွန်ဂရက်လွှတ်တော်အမတ်ဟောင်းတွေသမရဟောင်းတွေဖြစ်ကြတဲ့ရော်နယ်ရေဂင်နဲ့ဘူးနှစ်ယောက်စလုံးရဲ့အစိုးရအဖွဲ့တွေလက်ထက်မှာအစ်မြင့်တာဝန်ယူခဲ့သူတွေအပါအဝင်ပါတီဝင်အယောက်80ကျော်ကနိုင်ငံလုံးဆိုင်ရာရီပက်ဘလစ်ကန်ကော်မတီ RNC ဥက္ကဋ္ဌရန်စ်ပရီဘတ်စီကိုပေးပို့တဲ့စာထဲမှာအဲ့လိုပြောထားကြတာပါထိုင်းနိုင်ငံတောင်ပိုင်းမှာမနေ့ကနေ့ဒီကနေ့နှစ်ရက်ဆက်တိုက်ဘုံးပေါက်ကွဲမှုတွေဖြစ်ခဲ့တာမှာလူ၄ယောက်တမန်နဲ့တည်ဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရပါတယ်။ဟွာဟင်အပန်းဖြေကမ်းခြေကျွန်းစုတွေများပြားရှိတဲ့ဆူရထာနီမြို့ကဘာလခီးတွေတွေသွားများတဲ့ပူကက်နဲ့တောင်ပိုင်းတလန်းအပန်းဖြေဒေသတွေမှာပေါက်ကွဲမှုတွေဖြစ်တာပါ။ဒီပေါက်ကွဲမှုတွေဟာဒေသတွင်အဖြတ်မှောက်လုပ်လုပ်သူတွေရဲ့လုပ်ရဖြစ်နိုင်ပြီးအစ္စလာမ်စစ်သွေးကြော်တွေရဲ့လုပ်ရလို့တော့မယူဆတဲ့အကြောင်းရဲတပ်ဖွဲ့ပြောခွင့်ရရဲမှူးကြီးခရစ်စနာဘတ်တနာချရုံးကဒီကနေ့ပြောပါတယ်။တရုတ်နိုင်ငံကဒါဘေးဆိုင်ုံတစ်ခုမှာပေါက်ကွဲမှုဖြစ်တာကြောင့်လူ20ယောက်တည်းမှလည်းသေဆုံးပြီး9ယောက်ဒဏ်ရာရသွားတယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။ဟူပေးပြည်နယ်အလယ်ပိုင်းထိုင်ငန်းမြို့မှာဖိအားမြင့်ရင်းနှူးငွေပိုက်ပေါက်ကွဲတာလို့တာဝန်ရှိသူတွေကပြောပါတယ်။ဂျာတာရီနီကအဲ့ဒီပေါက်ကွဲမှုဟာတရုတ်နိုင်ငံဆက်မှုလုပ်ငန်းတွေမှာမတော်တဆဖြစ်ရပ်တွေမကြာခဏဆိုသလိုဖြစ်နေတဲ့အထဲနောက်ဆုံးထွက်လာတဲ့ဖြစ်ရပ်ပါ။အရှေ့တရုတ်ပင်လယ်ထဲမှာတရုတ်ငါးဖန်သမား6ယောက်ကိုဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကဂျာတာရီနီမနက်ပိုင်းမှာကယ်တင်လိုက်ပါတယ်။ဂျပန်တထက်မှာရှိတဲ့စင်ကာကူကျွန်းစုတွေလွန်မှာဂရိကုန်တင်တင်ပေါ်ရစင်းနဲ့တိုက်မိပြီးတရုတ်ငါးဖန်တင်ပေါ်နှိမ့်မြုပ်သွားတာပါ။တောင်တိုးမြေလေးပြင်တစ်ခုလုံးဒီဘက်ကိုဒူပိုင်နဲ့ဆိုတဲ့တရုတ်ရဲ့ပြောဆိုချက်ကိုနိုင်ငံတကာကုသမာရီဂျုံကပြီးခဲ့တဲ့လမှာပယ်ချလိုက်တာနဲ့ပတ်သက်ပြီးဆွေးနွေးဖို့တရုတ်ဆွေးရောက်ကသူ့ကိုဖိတ်ထားတယ်လို့ဖိလစ်ပိုင်သမ္မတဟောင်းဖီဒရောမို့စ်ကပြောပါတယ်ခင်ဗျာ
။ဟုတ်ကဲ့လာဆက်နေတဲ့တောက်ကြနေညာပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးအတံဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA America တန်ရက်စနေနေ့မနေ့ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.